Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ15ရက်အင်္ဂါနေ့ညပိုင်း 9:30 NIT အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ2425 51နဲ့လိုင်းလမီတာ190တို့ကနေတည်းထုတ်လွှင့်နေပါပါရှင်။ကျွန်မအနံလောပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မတင်ဒီထိုက်ပါအမေရိကန်မှာစနေနေ့ကသူရဲတန်ယူဆန္ဒပြပွဲဒီမှာပါဝင်ခဲ့ကြတဲ့လူပြလူမျိုးရေးဝါဒီတွေရဲ့လူမျိုးရေးခွဲခြားမှုကဆိုးဝါးရုံညံ့လှတယ်လို့အမေရိကန်သမ္မတကတုံ့ပြန်ပြောဆိုပြီးတော့ရှုတ်ချလိုက်ပါတယ်။အမေရိကန်ဂွမ်ကျွန်းကိုတိုက်ခိုက်မဲ့အစီအစဉ်ကိုဆိုင်းငံ့တဲ့အကြောင်းမြောက်ကိုရီးယားကကြေညာပါတယ်။ဆီယားရာလီယွန်းနိုင်ငံမှာတော့ရေကြီးမြေပြိုကျအောင်အနည်းဆုံးလူ300လောက်ထိဆုံးရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်အောင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ရှန်ကုန်မြို့ရင်းတည်ယူပို့ဆောင်ရေးအတွက် YBS Bus ကရေးတင်သွင်းမှုမှာ Riders တင်ဌာနရဲ့တင်ရေးသားဖော်ပြချက်ကအစိုးရအဖွဲ့ကိုအထင်မြင်လွဲစရာဖြစ်တဲ့အတွက်စီစစ်အရေးယူဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ကမြန်မာနိုင်ငံတင်မီဒီယာကောင်စီကိုတိုင်ကြားခဲ့ပါတယ်။
ကျွန်တော်ကြည့်တော့တရုတ်ကမ္ဘာကြီးတဲ့ကိုပို့ကိုရေးရင်းနှီးမှုနဲ့သူတို့ဝယ်ကြတာပေါ့ဗျာ။ဝယ်ကြတော့ပွင့်လင်းနေတာမို့ဆိုတာကွာဒီညာပဲကျွန်တော်တို့ချပြတာအဲ့ဒါဝယ်ခြင်းဝယ်တဲ့ဟာကိုတော့ကျွန်တော်တို့သိသိရှင်းပြတာလို့ဘာလို့မရှိဘူးပေါ့နော်အဲ့
ဒီကုံမျိုးနဲ့လွတ်တော်အမှဦးကျော်စီရပါရှင်ပြည်စုံကတော့မကြခင်ကြမှာပါတာအပြင်အမေရိကန်ပြည်ထောင်စုမှလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အမုန်းတရားအခြေခံကျူးလွန်တဲ့ရာဇဝတ်မှုတွေအပေါ်ဘလို့ခွဲခြားသတ်မှတ်မလဲဆိုတာနဲ့ပတ်သက်ပြီးတော့တကြော့ပြန်ပြောဆိုဆွေးနွေးစရာတွေဖြစ်လာနေတဲ့အကြောင်းနဲ့ပြည်တွင်းသတင်းမှာတော့အခြေအတင်ဖြစ်စရာတွေကြုံနေရတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်ရေးပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီမှဒီကနေ့ပဲအစိုးရတင်သွင်းခဲ့တဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရင်းနဲ့တရားလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါ။ခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော်ဘေးမြို့မှာပြီးခဲ့တဲ့စနေနေ့ကသွေးရွက်တန်ယူဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြတဲ့လူပြူလူမျိုးရေးဝါဒီတွေရဲ့လူမျိုးရေးခွဲခြားမှုကစိုးဝါးရုံညံ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတုံ့နှုံပြောဆိုပြီးရှုတ်ချပါတယ်။အကြမ်းဖက်မှုတွေဖြစ်ပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်သမ္မတကနာမည်တက်ပြီးပြောဆိုလာမှာတော့နာဇီလက်သက်တွေခုကလကလန် KKK ရင်းနဲ့လူပြူလူမျိုးရေးဝါဒီတွေဟာအမေရိကန်တွေရဲ့တံပိုးထမှုတွေအလုံးကိုလက်တင်မခံတဲ့ရာဇဝတ်မှုကျူးလွန်သူတွေလူရန်ကားတွေလို့ပြောဆိုခဲ့တာပါရှာလော်ဘေးမြို့မှာလူမျိုးခွဲခြားတဲ့အကြမ်းဖက်မှုတွေကိုကျူးလွန်ကြသူတွေအလုံးကိုတရားဥပဒေအတိုင်းဖြစ်စေရမယ်လို့လည်းဂရုပြုပြောဆိုပြီးမြို့မှာဖြစ်ပျက်ခဲ့တာတွေကအမုန်းတရားတွေနဲ့တည်ယူသံအစွဲတွေကြောင့်ဖြစ်တဲ့အကြမ်းဖက်မှုတွေလို့လည်းသမ္မတကပြောပါတယ်သမ္မတဘက်ကအကြမ်းဖက်မှုတွေကိုရှောက်ချတဲ့နေရာမှာလူပြူလူမျိုးရေးဝါဒီတွေနဲ့နာဇီလက်သက်တွေဆိုတဲ့စကားလုံးတွေကိုပွန့်ပွန့်လင်းလင်းအသုံးပြုဖို့နှစ်ရက်လောက်အချိန်ကြာခဲ့တယ်ဆိုပြီးနိုင်ငံရဲ့အတိုင်းအဝိုင်းဘက်ကတော့ပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်ရှင်
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအုံကဂွမ်ကျွန်းကိုဒုံးကျည်နဲ့တိုက်ခိုက်မဲ့အစီအစဉ်ဆိုင်းငံ့ထားကြောင်းမြောက်ကိုရီးယားဆွေရသတင်းကကြေညာလိုက်တဲ့အပေါ်ပစိဖိတ်သမုဒ္ဒရာတွေကအမေရိကန်ပိုင်ဂွမ်ကျွန်းမှာရှိတဲ့အစိုးရရရှိတွေကကြိုဆိုလိုက်ကြပါတယ်။တင်းမာမှုကိုဖြစ်ရှင်းရမှာစီရင်နီမဟုတ်တဲ့နီလန်းမျိုးစုံရှာကြံသုံးပြီးတော့မြောက်ကိုရီးယားဘက်ကအခုလိုဆိုင်းငံ့လိုက်တာကြောင့်ဂွမ်ကျွန်းမှာရှိတဲ့အစိုးရရရှိတွေအတွက်အားတက်စရာဖြစ်စေခဲ့တာပါ။ဒါပေမဲ့လည်းဂွမ်ကျွန်းကိုပိတ်ခတ်မဲ့အစီအစဉ်ကိုမြောက်ကိုရီးယားကဆိုင်းငံ့တယ်ဆိုုံနဲ့ချင်းချောက်မှုကတော့ပြောင်းလဲသွားတာမဟုတ်ဘူးလို့အဲ့ဒီအရာရှိတွေကပြောပါတယ်။တကယ်လို့ကိုရီးယားကျွန်းစံမှာတိတ်ပြီးတော့အနေရဖြစ်စီနိုင်တဲ့မစင်မချင်းလို့ရဲ့မျိုးကိုအမေရိကန်ကထပ်ပြီးတော့လှုပ်ဆောင်လာမယ်ဆိုရင်အရင်စီစဉ်ထားတဲ့အတိုင်းဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်သွားမယ်လို့ကင်ဂျုံအုံးကပြောဆိုကြောင်းမြောက်ကိုရီးယားအစိုးရပိုင်းသတင်းမှကြေညာခဲ့တာပါဒီတော့အတွင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကမြောက်ကိုရီးယားရဲ့နျူကလ িয়ার ဒုံးကျည်ပြစ်လွတ်ဆန်းသတ်မှုတွေကိုဟန်တားရေးဟာထိတ်တန့်ဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်ဆိုတာကိုသူနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးစလုံးကသဘောတူကြကြောင်းပြောပါတယ်အမေရိကန်သမ္မတနဲ့ဒီကနေ့ဖုန်းပြောချိန်မှာအဲ့လိုသဘောရှိကြောင်းပြောခဲ့တယ်လို့ဝန်ကြီးချုပ်အာဘေကတိုကျိုမှာရှိတဲ့သတင်းတောက်တီကိုပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ရဲ့ညာနာပစ္စည်းတွေကိုတရုတ်နိုင်ငံဘက်ကကင်တွယ်ဆောင်ရွက်နေတာတွေကိုအမေရိကန်ဘက်ကတရားဝင်စုံစမ်းစစ်ဆေးမှုစတင်ဆောင်ရွက်လာမယ်ဆိုရင်တော့တရုတ်နိုင်ငံအနေနဲ့နိုင်ငံရဲ့စီးပွားရေးဆိုင်ရာအကျိုးစီးပွားတွေကိုပြက်ပြက်သားသားကာကွယ်သွားမယ်လို့ပြောဆိုလိုက်ပါတယ်အမေရိကန်ရဲ့နည်းပညာနဲ့ညာနာပစ္စည်းတွေကိုတရုတ်ဘက်ကခိုးယူနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ရောဘတ်လိုက်တေစာကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္လာနေ့ကလက်မှတ်ထိုးညွှန်ကြားလိုက်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကဒီကနေ့အင်္ဂါနေ့မှာသတိပေးချက်ထုတ်ပြန်တာဖြစ်ပါတယ်။တရုတ်နိုင်ငံမှာစီးပွားရေးလုပ်နိုင်ဖို့အမေရိကန်ကုမ္ပဏီတွေဘက်ကမူပိုင်ခွင့်ရထားတဲ့ညာနာပစ္စည်းဆိုင်ရာအချက်အလက်တွေကိုတရုတ်အစိုးရထံမဖြစ်မနေပေးရတဲ့တရုတ်ရဲ့ Lonnie Lohan, but American Kongdoye Dawin Shidu Rebecca Sissibu Tamara Tranga Lulara Pipare. Dikaisa Guda, American Pekka Potongai Mesuino. Kabakongdoye Puaji Dibu, Dio Anine. Dioko Danji Tapo, Tamam Hole, Chanilanine, Pishan Savia Lanai Mare. American Soya Pekka, Nananga Sipoyene, Kongdoye Sasamugo, Tinazi Me. Nangaraga Kongdoye Simian Sigan Rigo, Jamme Lilu Shumesuino. Dio Bagale, Tanjini Mam Ho Pulo, Dio Kongdoye Winitana, Jinja Jama Tetuin Tavareshe.
Iran နိုင်ငံအနေနဲ့သူရဲ့နျူကလီးယားစီစဉ်ကိုနိုင်ပိုင်းတွင်ပြန်ဆကျင်းဆက်လုပ်ရရဲလို့အီရန်ဘော်ပေးဆိုဒန်ကမ်မူရဲ့ချင်းချောက်မှုရဲ့ဆက်လုပ်နေမယ်ဆိုရင်နိုင်ပိုင်းအတွင်းတမမဟုတ်ရပိုင်းတွင်မှာပဲအီရန်ရဲ့နျူကလီးယားစီစဉ်ကိုပြန်ဆပစ်လိုက်နိုင်တယ်လို့ဒီကနေ့တီဟီရန်မြို့တော်မှာသမ္မတကပြောသွားပါတယ်အဲ့လိုပြန်ဆလိုက်တာနဲ့အရင် 2023年5月6日，伊朗爆炸，美国宣布是马贝龙安全约谈比第一段伊朗爆炸的差的。南亚的阿拉伯人该被受侮辱，被杀，被给他批判的。今天乌布雷比鲁多阿麦迪克表示，他们认为美国哈对彪德罗伊朗被告楼上内战的个事，是不是？特定没表态，没面露。美国特朗普说要被告，脑袋皮阿里多看安内部心里话的。伊朗的内部被告的暴徒他的等设备了来把伤员内的交来。伊朗特朗普罗哈尼克表示，多话的，怎么样？
ဒီဝေအမေရိကန်အတန်ညပိုင်းမြမပါတာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ20လေးကီလိုဟက်စ်1.9ကီလိုဟက်စ်လိုင်းဒိုမီတာ90လေးကီလိုဟက်စ်4.9ကလိုင်းဒိုမီတာ93လေးကီလိုဟက်စ်4.9ကလိုင်းဒိုမီတာ90လေးကီလိုဟက်စ်5.9နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအိုင်လန်မီတာ190ကီလိုဟက်စ်တင်ငါခွန်ကားတို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝင်မြန်မာဝိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကရောက်လာတဲ့ဒုက္ခသည်တွေအပါအဝင်အိန္ဒိယနိုင်ငံတွင်မှတရားမဝင်နေထိုင်ကြသူတွေကိုနေရာချင်းပြန်ပို့ဖို့စီစဉ်နေကြောင်းသတင်းတွေနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကစိုးရိမ်ကြောင်းပြောဆိုလိုက်ပါတယ်
Obviously, we have our concerns about the treatment of refugees. Once refugees are registered, they are not to be returned back.
India နိုင်ငံအနေနဲ့ကုလသမဂ္ဂရဲ့ဒုက္ခသည်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးမှတ်ပြီးမယ်။နိုင်ငံတကာမှလိုက်နာရမယ့်ကျင့်ဝတ်တွေအတိုင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံတွင်မှတရားမဝင်နေထိုင်ကြသူတွေကိုဖော်ထုတ်ပြီးဌာနေပြန်ပို့ရေးဆောင်ရွက်ဖို့ဗဟုအစုအယကပြည်내အာဏာပိုင်တွေကိုညွှန်ကြားထားတဲ့အကြောင်းအိန္ဒိယဒုတိယပြည်ထောင် င်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာဖိနှိပ်မှုတွေကြောင့်ထွက်ပြေးလာရတယ်လို့ဆိုတဲ့ရိုဟင်ဂျာတွေဟာလည်းပြန်ပို့ခံရမယ့်အစီအစဉ်မှာပါဝင်လာပွဲရှိတဲ့အတွက်လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကလည်းစိုးရိမ်တဲ့သဘောထားတွေပြောဆိုထားပါတယ်တရားမဝင်နေထိုင်သူတွေညည်းရင်ပြန်ပို့ဖို့အတွက်အိန္ဒိယအာဏာပိုင်တွေကမြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပြောဆိုနေတယ်လို့လည်းအိန္ဒိယနိုင်ငံကသတင်းတချို့ကဖော်ပြနေကြပါတယ်ရှင်
။ Sierra Leone နိုင်ငံမြို့တော် Freetown မှာရေကြီးမြေပြိုကျကြောင့်တည်ဆုံးသူအနည်းဆုံး300လောက်အထိပြူထားပြီးနောက်ထပ်လည်းဒီတည်ဆုံးသူဥယျာဉ်တိုးလာမယ်လို့အစိုးရတာဝန်ရှိသူတွေကခံမှန်းပြောဆိုပါတယ်။နိုင်ငံနဲ့ချီပြီးတော့မိုးကြီးကျယ်ရွာသွန်းခဲ့ပြီးတဲ့နောက်မနေ့ကတနင်္လာနေ့မနေ့ပိုင်းမှာဘေးဒုက္ခကြောက်ရွံ့ခဲ့တာပါ။အစိုးရဆုံးဘေးဒုက္ခခံစားရတဲ့region ဒေသမှာတော့လမ်းတွေကရှုပ်မြေကြီးတွေလို့ဖြစ်သွားခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ဘေးဒုက္ခကြောင့်အနည်းဆုံးလူ1000လောက်အိုးအိမ်မဲ့ဖြစ်နေပါတယ်မိသားစုဝင်တွေကိုရှင်တော်ထဲမှာရှာဖွေတူးဖော်နေကြရတယ်လို့ဒီကူညီကယ်ဆယ်ရေးလုပ်ဖို့စစ်သားတွေကိုလည်းတာဝန်ချထားပါတယ်ရင်းညွှန်းလောက်ရှိတဲ့ရှင်တော်ဒီလမ်းမာတွေကိုလူတွေစူးစမ်းဖြတ်ကူးနေကြတဲ့ပုံရိပ်တွေကိုလည်းဒေသခံတွေတင်ထားတဲ့ဓာတ်ပုံတွေဗီဒီယိုတွေမှာတွေ့ရပါတယ်တည်ဆုံးသူအနည်းဆုံး312ယောက်လောက်ရှိနေတဲ့အကြောင်းတချို့ရှင်အတင်းပြောကွင်းရတဲ့ဦးကပြင်သစ်သတင်းဌာန EFP ကိုပြောပါရယ်။အိုးအိမ်မဲ့ဖြစ်ရသူထောင်ချီရှိမယ်လို့လည်းအာဏာပိုင်တွေကခန့်မှန်းထားပါရယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့တာဝန်ရှိခေါင်းဆောင်တဦးဖြစ်တာနဲ့အညီအမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေအလုံးရုပ်သိမ်းဖို့တာလီဘန်အဖွဲ့ကတောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတထံဒီကနေ့အင်ကာနေ့မှာအိတ်ဖွင့်ပေးစာလို့ဆိုပြီးပေးပို့တဲ့အထက်မှာတော့စစ်ပွဲကုန်တဲ့လွတ်တော်အမတ်တွေနဲ့ဗိုလ်ချုပ်တွေကစစ်ဖက်ဆိုင်ရာအခွင့်အတူတွေကနေစားပေါက်တွေရစီရေလုတ်တဲ့အနေနဲ့အာဖဂန်ပြည်ပခါကိုအချင်းကြအောင်သမ္မတထရန့်ကိုဖိအားပေးနေကြတာလို့အစ္စလာမ်ရဲ့သဘောအဖွဲ့ကအခိုင်အမာပြောဆိုပါရတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ညွန်ပေါင်းတပ်ဖွဲ့အောက်ကအာဖဂန်တပ်ဖွဲ့တွေကိုလေ့ကျင့်ရေးနဲ့အကြံဉာဏ်ပေးရေးအတွက်နောက်အကြမ်းဖက်ဝါဒတံပြန်တိုက်ဖြတ်ရေးစစ်ဆင်ရေးတွေအတွက်အမေရိကန်တပ်ဖွဲ့ဝင် 8,400 လောက်လက်ရှိအာဖဂန်မှာတာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။တာလီဘန်သဘောအဖွဲ့ရဲ့အဓိကပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကဒီပေးစာကို VOA အပါအဝင်မီဒီယာတွေကိုပေးပို့ခဲ့တာဖြစ်ပါတယ်ရှင်။
တောင်အာဖရိကနိုင်ငံမြို့တော်ဂျိုဟာနာစဘတ်ကဟိုတယ်ကြီးတစ်ခုမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကအမျိုးသမီးငယ်တဦးကိုကိုထီးလက်ရောက်ထိပါဆော်ကားမှုဆွဲချက်ကိုရင်ဆိုင်ဖို့ဇင်ဘာဘွေသမ္မတဂရောဂရိစ်မူဂါဘီဒီကနေ့တောင်အာဖရိကတရားရုံးတစ်ခုမှာတက်ရောက်ရမှာပါဇင်ဘာဘွေသမ္မတဂရောကရဲရင်နဲ့ပူးပေါင်းဆောင်ရွက်မှုရှိတာကြောင့်သူ့ကိုတော့ဖမ်းဆီးမထားဘူးလို့တောင်အာဖရိကရဲချုပ်ဖကီလီဘလူလာကသတင်းတောက်တွေကိုပြောပါတယ်သောပြစ်သူတွေနဲ့အတူဟိုတယ်မှာရောက်နေတဲ့အသက်20အရွယ် Gabriel Angels ကိုအသက်52နှစ်အရွယ်သမရဂရောမူဂါဘီကရိုက်ခတ်ခဲ့တယ်လို့ဒီဆွဆွဲခံထားရတာပါလူမှုကွန်ရက်တွေမှာတင်နေကြတဲ့ဓာတ်ပုံတွေထဲမှာတော့ကိုဟန်ပြမဲ့တူဖြစ်တဲ့ Angel ရဲ့နဖူးမှာပေါက်ပြဲပြီးသွေးတွေပြေးနေတာကိုတွေ့ရပါတယ် Britain Colony အုပ်ချုပ်မှုအောက်ကနေ1890ပြည်နှစ်မှာလွတ်လပ်ရေးရခဲ့ခြင်းကဆလို့ Zimbabwe နိုင်ငံကိုအုပ်ချုပ်လာတဲ့အသက်90သုံးနှစ်အရွယ်ရောဘတ်မူဂါဘီရဲ့အရေးအရာကိုဆက်ခံနိုင်သူတူအဖြစ်လဲသမရဂရော့ဂရစ်မူဂါဘီကိုရှုမြင်ထားတာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမတင်ကြီးထိုင်တဲ့ကွန်အောင်တို့ကတင်ပြပေးခဲ့ပါတယ် VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့ announce နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနာဇီလက်သည့်တွေကေသုံးလုံးအဖွဲ့ဝင်တွေကိုရာဇဝတ်မှုကျူးလွန်သူတွေလူရန်ကားတွေဖြစ်တယ်ဆိုပြီးပြစ်တင်ဝေဖန်လိုက်ပါတယ်။ဗဂျီးနီးယားပြည်နယ်ကလူမျိုးရေးအခြေခံနဲ့အကြမ်းဖက်ဆွေးနွေးလှုပ်ရှားမှုဆောင်ရွက်သူတွေကိုအစောပိုင်းတုန်းကထိတိယရောက်တဲ့ဝေဖန်ပြောကြတာမျိုးမရှိတဲ့အတွက်ပြစ်တင်ဝေခံရပြီးတဲ့နောက်အခုလိုပြောကြလာတာပါ။စနေနေ့ကရှာလော့တ်ဗေးလ်မြို့မှာကျင်းပတဲ့လူပြိုအစွန်းရောက်တွေရဲ့ဆန္ဒပြမှုကိုတံပြန်ဆန္ဒပြနေကြတဲ့လူထဲကားတစီးနဲ့အချိန်မောင်းဝင်တိုက်ခိုက်တာကြောင့်မျိုးသမီးသူတွေဆုံသွားခဲ့ရပါတယ်။ဒီလိုအခြေအနေတွေကြောင့်အမေရိကန်ပြည်ထောင်စုမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အမုံတရားအခြေခံကျူးလွန်တဲ့ရာဇမှုတွေအပေါ်ဘလို့ခွဲခြားတတ်မှတ်မလဲဆိုတာနဲ့ပတ်သက်ပြီးတကြော့ပြန်ပြောဆိုဆွေးနွေးကြရဖြစ်လာတာနဲ့ပတ်သက်လို့ VOA သတင်းထောက် Robert Raffelli ရဲ့သတင်းလောကိုကောင်းအောင်ကတင်ပြထားပါတယ်
။ Charles V ဆန္ဒပြပွဲနဲ့ပတ်သက်ပြီးသမ္မတ Donald Trump ရဲ့တင်းလာနေကဝေဖန်ပြောကြားမှုဟာနှစ်ရက်နောက်ကျနေပြီလို့ဆိုပါတယ်။ Virginia ပြည်နယ်ကအသားအရောင်လူမျိုးရေးမုန်တီးမှုအခြေခံပြီးတော့ကျင်းပတဲ့ဆန္ဒပြပွဲကိုစီစဉ်သူလူမျိုးကြီးစိုးရေးလှုပ်ရှားသူတွေနဲ့အလားတူအဖွဲ့တွေအပေါ်စနေနေ့ကတိုက်ရိုက်ပြစ်တင်ပြောကြားတာမျိုးမရှိခဲ့တဲ့အတွက်အဓိကပါတီကြီးနှစ်ရက်လုံးကဝေဖန်ပြောကြားခဲ့ပြီးတဲ့နောက်သမ္မတ Trump ကရုပ်မြင်သံကြားကနေတဆင့်အခုလိုပြောကြားလိုက်ပါတယ
်။ Racism is evil.And those who cause violence and it's
ayo lu myo khwa cha mu a mne myo sia phit par de da pye american pyo so phye su si ti saut tha de a ni tha wo san chin du re phit cha de ke thong long phwa win ni nazi lat tit de ne lu lu chi so ye lo sha du re ba win among bwa mu ye wo che kan pi a chan phat de du re ya ya swin mu chu lun du re lu yan ga re phit cha ba de
လူပြူကြီးစိုးရေးလူလားသူတွေရဲ့စီဝေးပွဲကိုတံပြန်ဆန္ဒပြကြသူတွေနဲ့အဲ့ဒီလူပြူကြီးစိုးရေးလူလားသူတွေကြားနိုင်ငံကြားအကြမ်းဖက်တိုက်ခိုက်တာတွေရှိခဲ့ပြီးတဲ့နောက်တံပြန်ဆန္ဒပြသူလူတွေကားတစ်စီးဟာအချိန်နဲ့မောင်းဝင်တိုက်ခိုက်တာကြောင့်အသက်32နှစ်အရွယ်ဟေတာဟေယာတည်ဆုံးခဲ့ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုမှုကနေတဆင့်အကြမ်းဖက်မှုအဖြစ်ပြောင်းလဲလာတဲ့အနေအထားမျိုးနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့တရားဥပဒေစနစ်အရကင်တွယ်ဖို့ခက်ခဲတဲ့စိန်ခေါ်မှုတရဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးရကျွမ်းကျင်သူလော်ရာမာဖီကပြောပါတယ်
So it's very important to distinguish action.
အပြောနဲ့အလုပ်ကိုခွဲခြားကြည့်မြင်ဖို့အလွန်အရေးကြီးပါတယ်။ရန်စပြောဆိုတာအမုန်းတရားကိုအခြေခံပြီးပြောဆိုတာတွေကိုတရားဥပဒေအရခွင့်ပြုထားပါတယ်။ကျွန်မထင်တော့ဒါဟာကောင်းတဲ့ကိစ္စပါ။ဒီလိုသာလွတ်လွတ်လပ်လပ်မပြောနိုင်ဘူးဆိုရင်ဒီလူတွေအတွက်ဘာလို့ပေးရမှန်းလဲသိနိုင်မှာမဟုတ်ပါဘူး။
လူအုပ်ထဲကားနဲ့မောင်းဝင်တိုက်ခိုက်ခဲ့သူဟာ Ohio ပြည်နယ်ကအသက်20အရွယ် James Fields Jr. ဖြစ်ပြီးတော့အခုခါမှသူ့ကိုလူသတ်မှုနဲ့တရားစွဲဆိုထားပါတယ်။အမျိုးသားလူမျိုးရေးနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုစည်းခွင့်ပြုထားတဲ့ဖွဲ့စည်းပုံဥပဒေပထမပြင်ဆင်ချက်ဆိုင်ရာကျွမ်းကျင်သူ Gabe Rodman က
The First Amendment means nothing.
လူလက်စွာပြောဆိုခွင့်မရှိဘူးဆိုရင်တော့ဖွဲ့စည်းပုံဥပဒေပထမပြင်ဆင်ချက်ဟာဘာမှအဓိပ္ပာယ်မရှိပါဘူး။လူလက်စွာထုတ်ဖော်ပြောဆိုခွင့်ကို တရားဥပဒေအရတားမြစ်ခွင့်မရှိသလိုအကြမ်းဖက်မှုဖြစ်လာမယ်ဆိုရင်လည်းနှစ်ဖက်ရင်ဆိုင်တိုက်ခိုက်ရတဲ့အနေအထားမရောက်အောင်နှစ်ဖက်လုံးကိုအကာအကွယ်ပေးရပါမယ်
။စကားနဲ့ပြောရကနေတီးမခံနိုင်ကြတော့ပဲခြေပါလက်ပါဖြစ်ကြတယ်လို့ Los Angeles အခြေစိုက်လူခွေရဲ့အဖွဲ့ဖြစ်တဲ့ Simon Wiesenthal Center က Rabbi Marvin Haya ကပြောပါရယ်
When we see that in broad daylight
လူမြင်ကွင်းမှာတော့မှတမိုင်းမှာအမဲဆက်ရှိခဲ့ဘူးရဲ့စကလုံးတွေကိုထပ်ပြီးတော့သုံးဆွက်နေရကြအောင်ပညာပေးမှုရောဥပဒေရပါတားဆီးရပါမယ်။ဒီလိုမျိုးထပ်ပြီးတော့မဖြစ်အောင်လုပ်ရပါမယ်။ဘာတွေကိုပြောဆွေးရမလဲ။နာဇီဝါဒနဲ့ပတ်သက်လို့သိအောင်ကျောင်းတွေမှာတင်ကြားရပါမယ်
။စနေနေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့နိုင်ငံသားအခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ American တရားရေးဌာနကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ကောင်းအောင်ပါရှင်ခုတော့ပြည်ရင်းသတင်းပတ်ဆက်အောင်ပါရန်ကုန်မြို့ရင်းတည်ယူပို့ဆောင်ရေးအတွက် YPS ဘတ်စကားတွေတင်သွင်းရမှာပွင့်လင်းမြင်သားမှုမရှိတာနဲ့ပတ်သက်လို့ Riders သတင်းဌာနရဲ့သတင်းရေးသားဖော်ပြချက်ဟာအစိုးရအဖွဲ့ကိုနှစ်နာစေပြီးတော့အထင်မြင်လွယ်မှစတင်လာကြောင်း CC အရေးယူပေးဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုတိုင်ကြားခဲ့ပါတယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီဘက်ကတော့သတင်းကျင့်ဝတ်နဲ့ညီမညီစစ်စစ်ပြီးတော့ဥပဒေနဲ့အညီဆောင်ရွက်တော့မှဖြစ်တယ်လို့ပြောပါတယ်မမင်းမြင့်ခိုင်ကတင်ပြထားပါတယ်
အများပြည်သူသေယူပို့ဆောင်ရေးစနစ် YBS အတွက်ဘတ်စကားအစည်းအဝေး2000ကျော်ကိုအမေရိကန်ဒေါ်လာတန်100ကျော်တဲ့နဲ့ဝယ်ယူဖို့လုပ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိကြောင်းဖော်ပြထားတဲ့ Writer သတင်းဌာနရဲ့သတင်းဆောင်ပါနဲ့ပတ်သက်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့တိုင်ကြားချက်အပေါ်ပြန်လည်စစ်ဆေးတော့မှာဖြစ်ပြီးဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌဦးအောင်လာထွန်းကပြောပါတယ်
ကျွန်တော်မှာမူရင်းရှိပါတယ်သတင်းကိုရေပုံရေးသားနေပေါ့သတင်းသမားတယောက်ရဲ့လိုင်းနာရမယ်ကျင်းဝပေါ့အဲ့ဒီတိုင်းရှိခေလားမရှိခေလားသူကပြောရတဲ့နေနာချက်တွေရှိလားမရှိလားအဲ့ဒီဟာကိုကျွန်တော်စစ်စစ်သုံးပါပါခင်ဗျာအဲ့ဒါချုပ်ပြီးတော့သူကတော့သူ့ကိုနေနာကြတာပေါ့သူ့ကိုနေနာကြတယ်သူ့အစိုးရကိုနေနာကြတယ်တော့နိုင်ငံအုပ်ချုပ်နေတဲ့အစိုးရအပေါ်မှာအကျဉ်းချုပ်လို့ဘူးဖြစ်ပေါ်နေတယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုအဲ့ဒါသူတိုင်တာထားတိုင်ကြချက်အပေါ်မှာလေအတိအကျကျွန်တော်တို့မှာကျွန်တော်တို့လုပ်ထုတ်လုပ်နေရအဲ့လိုအတိအကျထောက်ပြခံရပါပြီဘယ်ချက်လဲဒီ point အဲ့ဒါတဲ့ကျွန်တော်တို့အဲသူဖက်ကိုအဲ့ဒီဟာလေးကိုသင်ပြဖို့ကျွန်တော်ပြောထားပါတယ
်။ Writer သတင်းဌာနရဲ့ရေးသားဖော်ပြချက်ဟာဝင်ကြီးချုပ်အပါဝင်အစိုးရအဖွဲ့ကိုထိခိုက်ညှဉ်းနှားစေတယ်ဆိုတဲ့အကြောင်းပြချက်နဲ့ဦးချိုးမင်းသိန်းရဲ့တိုင်ကြားချက်ကို August 14ရက်နေ့တင်းနှင်းလာနေမှာသတင်းမီဒီယာကောင်စီကလက်ခံရရှိပြီးဒီတိုင်ကြားချက်နဲ့ပတ်သက်လို့ဒီကနေ့အရေးပေါ်အစီအစဉ်ပြုလုပ်ခဲ့တာဖြစ်ပါတယ်။Writer သတင်းဌာနရဲ့သတင်းဆောင်ပါမှာတော့ခမန်းချီ American Dollar တန်းတရာကျော်တဲ့နဲ့တရုတ်နိုင်ငံကဘတ်စကားအစည်းအဝေး2000ကျော်တင်သွင်းမှုဟာ NLD ပါတီတွင်စိတ်ဝမ်းကွဲမှုကိုဖြစ်စေသလိုတရုတ်ကုမ္ပဏီတွေနဲ့နိုင်ငံကိုဆယ်စုနှစ်ချီဖိနှိပ်အုပ်ချုပ်ခဲ့တဲ့စစ်အာဏာရှင်နဲ့ဆက်နွယ်တဲ့စီးပွားရေးသမားတယောက်ကြားသဘောတူညီခဲ့တဲ့ဘတ်စကားတင်သွင်းမှုဟာအနောက်နိုင်ငံကတန်တမန်တွေနဲ့ဆက်ဆံရေးကိုအထင်ကြီးဖြစ်စေတဲ့အကြောင်းဖော်ပြထားတာပါရန်ကုန်တိုင်းဒေသကြီးလွတ်တော်အမတ်တွေအနေနဲ့လည်းအများပြည်သူသိယူပို့ဆောင်ရေးစနစ် YBS နဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရရဲ့ဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာမှုမရှိဘူးလို့ဝေဖန်ခဲ့မှုပါတယ်။ရန်ကုန်တိုင်းအစိုးရအနေနဲ့တရုတ်အစိုးရစီကဘတ်စကားဝယ်ယူတင်သွင်းတာနဲ့ပတ်သက်လို့လွတ်တော်ကိုအသေးစိတ်ချပြတာမျိုးမရှိတာမို့အစိုးရရဲ့ YBS စနစ်အကောင့်ထဲပေါ်ဆောင်ရွက်မှုအပေါ်အားမရဘူးလို့ရန်ကုန်တိုင်းဒေသကြီးတကုံမြို့နယ်လွတ်တော်အမတ်ဦးကျော်စရာကပြောပါတယ်
ကျွန်တော်တို့ပြည်ပြောက်တော့ဝီကျူကြီးကကျွန်တော်တို့ G2G ဝယ်တယ်ပေါ့ဒီကားတွေကလေဒီကားတွေ G2G ဝယ်တယ်ဆိုတော့တရုတ်ကျွန်တော်ပြည်ပြောက်တော့တရုတ်ကမ္ဘာကြီးနဲ့ကိုအပုပ်ကိုရင်းနှီးမှုနဲ့သူတို့ဝယ်ကြတာပေါ့ဗျာဝယ်ကြတော့ပွင့်လင်းမြင်သာမှုဆိုတာသူကဒီဟာပဲကျွန်တော်တို့ချပြတာအဲ့ဒါဝယ်တဲ့ဝယ်တဲ့ဟာကိုတော့ကျွန်တော်တို့အသေးစိတ်ရှင်းပြတာတော့ဘာလို့မရှိဘူးပေါ့နော်အဲ့ G2G နဲ့ပဲကျွန်တော်တို့အဲ့လောက်ပဲကျွန်တော်သိထားတာကိုပွင့်လင်းမြင်သာမှုမရှိဘူးလားဆိုတော့ပွင့်လင်းမြင်သာမှုကအားနေပါတယ်ကျွန်တော်လည်းဒီသူ့ရဲ့ဒီလုံဆောင်ကျစီဝိုင်းပြည်သူ့ဆောင်ချက်ကိုလို့လဲအားမလို့အမြင်ဖြစ်ပါရဲဆိုတာလို့ဆိုကျွန်တော်မှတ်ချက်ပြည်ရင်ပါလေ
YBS ဘတ်စကားရီကိုတရုတ်နိုင်ငံကနေတင်သွင်းမှုမှာတပါတီအာနာရှင်စနစ်မဆလာအစိုးရဦးနေဝင်းရဲ့မြေဖြစ်သူကိုကျော်နေဝင်းပအဝင်ပတ်သက်မှုနဲ့ပတ်သက်လို့ဦးကျော်စီရကအခုလိုမှတ်ချက်ပေးပါတယ
်နိုင်ငံရေးအကြည့်ရင်တော့ဒါကျွန်တော်တခြားနာမည်တော့မပြောတော့ပါဘူးကြာကျွန်တော်နိုင်ငံရေးအရာကြည့်ရင်နိုင်ငံရေးရဲ့ဘောပုံရေးရာကြည့်လို့ရှိရင်ဒီကိစ္စဟာကျွန်တော်တို့မဖြစ်သင့်ဘူးဆိုတော့တက်ချက်ကိုပဲကျွန်တော်ပြင်ပါတယ်အဲကျွန်တော်တော့မပြင်ပါဘူးကျွန်တော
်တရုတ်နိုင်ငံကနေဘတ်စကားတင်သွင်းဖို့အတွက်တရုတ်မြန်မာနိုင်ငံကြားဧပြီလ17ရက်နေ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးတရုတ်နိုင်ငံထုတ်ယူထွန်နဲ့အန်ခိုင်အမျိုးအစားဘတ်စကားတွေတင်သွင်းလာတာဖြစ်ပါတယ်အနာရှင်ဦးနေဝင်းရဲ့မြေဖြစ်သူပိုင်းနဲ့ Omni Focus ကုမ္ပဏီကတော့တရုတ်နိုင်ငံပိုင်း Pechi Photon Motor ကုမ္ပဏီကနေဘတ်စကားတွေဝယ်ယူတင်သွင်းလာတာပါပြီးခဲ့တဲ့အစိုးရအဆက်ဆက်နာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့မထတာစနစ်ကို January 15ရက်နေ့ကဖျက်သိမ်းပြီးအများပြည်သူသိယူပို့ဆောင်ရေးစနစ် YBS ကိုအစားထိုးပြောင်းလဲခဲ့ပေမဲ့လည်း YBS စနစ်ဟာထူးခြားတဲ့ပြောင်းလဲမှုမဟုတ်ဘူးလို့အများစုကဝေဖန်နေကြတာလည်းဖြစ်ပါရဲ့ရှင
်မမြင်ခင်ပါရှင်သ တော်သားရှင်များရှင်အခြေတင်ဖြစ်စရာတွေကြုံနေရတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်ရေးပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီမှဒီကနေ့ပဲအစိုးရတွင်ခဲ့ပြီးမကြာခင်ပြည်သူ့လွှတ်တော်မှဆုံးဖြတ်အတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။တက်ကြွလှုပ်ရှားသူတွေသတင်းမီဒီယာတွေမကြာခဏအရေးယူခံရတဲ့ပုံမှန်66ကားကြီးအပါအဝင်ဆက်သွယ်ရေးဥပဒေမှာပါဝင်တဲ့ပုံမှန်တွေကိုပြင်ဆင်ရေးအမျိုးသားလွှတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်ပြည်သူ့လွှတ်တော်မှဆက်လက်ဆွေးနွေးနေကြတာပါ။မဆုမုံကအသေးစိတ်ပြောပြထားပါတယ်။
ဟုတ်ပါတယ်အမျိုးသားလွှတ်တော်မှာဒီလာဇန်းကမဲခွဲဆုံးဖြတ်အတည်ပြုခဲ့တဲ့ဆက်သွယ်ရေးဥပဒေပြင်ဆင်သည့်ဥပဒေချမ်းကိုပြည်သူ့လွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်ထဲဖတ်ကြားတင်သွင်းခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီမှာနောက်ထပ်ပြင်ဆင်ချက်တွေနဲ့တင်သွင်းလိုက်တာပါပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီကိုတင်သွင်းတဲ့ပြင်ဆင်ချက်ထဲမှာတော့ဆက်သွယ်ရေးဥပဒေပုံမှန်နဲ့ပြဋ္ဌာန်းပေးတာတွေကိုလျှော့ပေါ်ရေးထည့်သွင်းထားတဲ့အကြောင်းဒီကနေ့လွှတ်တော်မှာအဆိုတင်သွင်းခဲ့သူကိုယ်စားလှယ်10ဦးထဲမှာပါဝင်ခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းက VOA မြန်မာပိုင်းကိုပြောပြပါတယ်
ကျွန်တော်တို့ကတော့နှမျိုးခွဲလိုက်တာပေါ့နော်တွတ်တော်တော့မရောက်သေးဘူး။ကျွန်တော်တို့အစိုးတင်တဲ့လူတွေက60ယောက်ကားကြီးရဲ့ခါခွေးရဲ့ကားငယ်ရေကိုတော့သုံးနှစ်ထိဒီကားကြီးကိုတော့နှစ်နှစ်ပြည့်ဆိုပြီးတော့ကျွန်တော်တို့ဒီနှစ်ပြင်ဆင်ချက်အစိုးတင်သွင်းခဲ့တယ်ပေါ့ဗျာနော်။နှစ်နှစ်ပြည့်ဆိုတော့ကျွန်တော်အမခံရရပြီ။တန်ငွေက10သိန်းပေါ့နော်။အဲ့ဒါကိုကန့်တက်ပေးလိုက်ပါတယ်။ဒါပေမဲ့အဲ့အတည်မရှိသေးဘူးနော်ကျွန်တော်တွတ်တော်မှာမဲခွဲရအောင်ပါ။
ဆက်သွယ်ရေးဥပဒေပြင်ဆင်သည့်ဥပဒေချမ်းထဲမှာဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးခါခွေးနဲ့ကားကြီးပါပြင်မှုတွေကိုပြင်မှုဆိုင်ရာကျင့်သုံးဥပဒေအရအာမခံပေးနိုင်တဲ့ပုံမှန်တွေအဖြစ်သတ်မှတ်ပြီးအဓိကပြင်မှုပြည်တံလျှော့ချပြီးအာမခံပေးနိုင်တဲ့အမှုထိဖြစ်အောင်တင်သွင်းခဲ့တယ်လို့သူ့အဆိုကိုပြည်သူ့လွှတ်တော်အမတ်ဦးဖေးတန်းကပြောပြပါတယ
်ကျွန်တော်အပါအဝင်ပေါ့နော်လူ10ယောက်လောက်ကအဲဒီပဲသဘောတူညှိနှိုင်းပြီးတော့ပေါ့နော်ကျွန်တော်တို့ဒါမျိုးလူချင်းနဲ့ဆိုပြီးတော့အဲဒီဥပဒေချမ်းကော်မတီမှာပဲကျွန်တော်တို့ညှိနှိုင်းပြီးတော့ပြင်ဆင်လိုက်တာပါအဲဒီအဓိကတော့ကျွန်တော်ကနှစ်နှစ်ထဲမှာပူတဲ့ပြည်တံဖြစ်စီနေတယ်။ဒီအများကြီးဒီနှစ်ခေတ်စားနေ၆ဆောက်ကားကြီးကိုတော့ကျွန်တော်နှစ်နှစ်ထီရဲလို့အဲလိုကျွန်တော်တို့ဘက်ကဥရိယံကော်မတီနဲ့အဲကွဲလွဲတယ်ဆိုပြီးတော့ကျွန်တော်ဘက်ကဒီလိုတင်လိုက်တာပေါ့။အဲဟိုတွတ်တော်တဲ့ရောက်တော့ဥရိယံကော်မတီရဲ့အဲသုံးနှစ်အောက်ကြီးပြည်တံဆိုတာနဲ့ကျွန်တော်တို့နှစ်နှစ်ထဲမှာပူတဲ့ပြည်တံဆိုတာကိုအဲ့မှာတွတ်တော်ထဲမှာမဲခွဲပြီးတော့ကျွန်တော်အတိပြုရမှာပါ။အခုကျွန်တော်တို့ကအစိုးပြုလို့မရှိပါသေးဘူ
း။ဒီသတင်းပတ်ထဲမှာတော့လွှတ်တော်ဥရိယံကော်မတီကိုတင်သွင်းလာတဲ့အစိုးရပြင်ဆင်ချက်တွေနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်မှာဆွေးနွေးပြီးတော့မဲခွဲအတည်ပြုမှာဖြစ်တယ်လို့လည်းဥဖေတန်းကပြောပြပါဗျ
။ဒီအပတ်လမှာဖြစ်မယ်ထင်ပါရဲ့။ဒီ၆ဆောက်ကားကြီးကိုတို့ကတော်တော်ကိုအခုဒီင်းလုံးကြောင်။အဲ့တော့ကျွန်တော်တို့ကဒီအပတ်လောက်မှာဖြစ်နိုင်ပါရဲ့ဗျ။တကယ်လို့ကျွန်တော်တို့ကဒီမှာအတည်ပြုလိုက်တဲ့အခါမှာမြို့သားလွတ်တော်နဲ့ကွဲလွဲတာတွေဖြစ်လာမယ်။အဲကြောင့်မြို့သားလွတ်တော်ကိုတစ်ခေါက်ပြန်သွားရအောင်ပါဗျ။ဥရိယံပူပေါင်းကော်မတီမှာဖတ်ညှိအောင်ပါပေါ့
အခုလွှတ်တော်နှစ်ရက်မှာဆွေးနွေးနေကြတဲ့ဆက်သွယ်ဥပဒေနဲ့ကိုပြင်ဆင်သည့်ဥပဒေချမ်းထဲမှာတော့အရက်ဖက်ဖွဲ့စည်းတဲ့အဆိုပြုထားတဲ့အကြံပြုချက်တွေမပါဝင်ဘူးလို့66ကားကြီးဖြတ်သိမ်းရေးဥဆောင်လှုပ်ရှားသူတွေကပြောပါတယ်ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီနဲ့66ကားကြီးဖြတ်သိမ်းရေးလှုပ်ရှားနေတဲ့အရက်ဖက်ဖွဲ့စည်းတွေတွေ့ဆုံဆွေးနွေးခဲ့တဲ့အခြေအနေကိုတော့ကိုဆောင်ခါကအခုလိုပြောပြပါဗျာ
ကျွန်တော်တို့အဲ့ဒီပြည်လွှတ်တော်ရောက်တဲ့အချိန်မှာပဲကျွန်တော်ကပြည်လွှတ်တော်ဥပဒေချမ်းကော်မတီနဲ့ဆွေးနွေးတယ်ဒါပေမဲ့ဆွေးနွေးတာကအဆင်မပြေခဲ့ပါဘူးเนาะကျွန်တော်တို့တောင်းတဲ့ချက်တွေနဲ့ပတ်သက်ပြီးတော့ဟိုဗမာယတိတဲ့မပြောနိုင်ဘူးသူတို့ဘက်ကနေပြီးတော့အဲ့လိုမျိုးအကောင်းဆုံးပြအောင်တို့လုပ်မယ်လို့ပြောတယ်တို့တော့ဥပဒေချမ်းကော်မတီရဲ့အခြေအနေကထွက်လာတဲ့အခါမှာမိသားလွတ်တော်ရပြင်ဆင်ပြီးတော့ပြင်ဆင်တည်ပြီးပြေးပို့လာတဲ့အချက်တွေကဗမာကလူပြင်တာမရှိဘူးနဲ့ပြည်တံဟုတ်ပဲဆန္ဒပြောတယ်အာမခံရအောင်လို့သုံးနှစ်အောက်ဆိုပြီးတော့ပြင်တာပဲရှိတယ်ဘောနော်ဆိုတော့သုံးနှစ်အောက်ဆိုတဲ့ဟာကလည်းဆန္ဒပြောတယ်တစ်နှစ်နဲ့ဆက်တလတော်တော်ဖိချလို့ရတဲ့အခြေအနေဖြစ်တာပေါ့ဆိုတော့အဲ့တော့ဘာမှမထူးလို့ပဲထင်တယ်အခုကကျတော့ဒီအာမခံတော့ဟောရသွားလိမ့်မယ်ပေါ့သူတို့ဆန္ဒပြောတယ်ကျွန်တော်မြေရန်ကွန်ဆန်ဖြစ်တဲ့ဒီအတည်ပြုမှုကိုအတိတ်ကဖွင့်လို့မှုဖွင့်လို့ထားတဲ့နေရာမှာတိကျရှင်းလင်းမှုမရှိဘူးပြီးတော့ယာစက်ကြီးရဲ့မှာပါတယ်ပုံမှန်လေးကူကူကိုလည်းရှင်းလင်းဖွင့်လို့ထားတာမရှိတဲ့အတွက်ဒီဟာကဒီတိုင်းပဲအမှုတွေကဆက်သွင်းနေဦးမယ်လို့ကျွန်တော်တို့ထင်နေတာ
အခုချိန်ထိဆိုရင်တော့ NLD ရပ်သားဆိုရလက်ထက်ဆက်သွယ်ဥပဒေပုံမှန်66ကားကြီးနဲ့တရားစွဲဆိုမှုက85မိုးအထိရှိသွားပြီဖြစ်တယ်လို့ကိုဆောင်ခါကပြောပြပါဗျာ
ဟိုတို့ပြင်ဆင်ထားတဲ့တစ်ခုအချက်ကြီးကတော့တကယ်ကောင်းပါဆက်မှတော့ဓာတ်လူကနေပြီးတော့တရားစွဲလို့မရအောင်ဒါထပ်တိုးတဲ့ဟာကြီးပါလေအဲသူတို့ဒီနေ့ကကျွန်တော်တို့ဒီဆက်သွယ်ဥပဒေချမ်းတည်ပြီးနောက်ဖွဲ့ရနေပြီးတော့နောက်ဆုံးဒီထုတ်ပြန်ချက်လုပ်လိုက်တာကဒီနေ့ဆိုရင်ကိုယ်ဒီဥပဒေနဲ့တရားစွဲခံထားရတဲ့အမှုပေါင်း80နေမှမရှိလာဘူးပေါ့နော်သူတို့အဲ့လိုများနေရတဲ့အကြောင်းရင်းကိုသူတို့ကဒီတည်ပြီးမှုမကြိုးစားဘဲနဲ့အခြားအကြောင်းအရာတွေကိုပဲသူတို့ကဒီကျွန်တော်တို့ရဲ့အပေါ်ရန်ကျင့်ဆင်မှုကိုကျွန်တော်တို့ကတွေ့ရတယ်ပေါ့
ဒီမိုကရေစီစံနှုန်းအနေနဲ့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတယ်ဆိုပြီး66ကားကြီးလုံးဝဖျက်သိမ်းမှုအပါအဝင်ဆက်သွယ်ရေးဥပဒေကိုပြင်ဆင်ပေးဖို့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘက်နဲ့ရောလွှတ်တော်နှစ်ရဲ့စလုံးနဲ့ပါတွေ့ဆုံဆွေးနွေးပြီးအကြံပြုချက်တွေပေးပို့ထားတာဖြစ်ပါတယ်ရှင်
မဆုမွန်တင်ပြတော့တာပါခုတော့ကချင်ပြည်ရင်းအခြေအနေပဲဆက်ရအောင်ပါတနိုင်းနဲ့ဖာကန်ဒေတာမှာတမတော်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်မှုဟာလက်ရှိမြန်မာနိုင်ငံမှာကျိုးပွားနေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုအပေါ်ထိခိုက်မှုတွေရှိလာမှာကိုစိုးရိမ်ရကြောင်းကချင်နိုင်ငံရေးသမားတွေကဝေဖန်လိုက်ပါတယ်တနိုင်းနဲ့ဖာကန်မြို့နယ်ကတရားမဝင်ရွှေမော်နယ်ပရင်မော်တွေကိုအစိုးရကကြက်မှတ်ဆောင်ရွက်ဖို့ပြည်သူ့လွတ်တော်မှာဆွေးနွေးချိန်မှာတမတော်ရာလွတ်တော်ကိုစလဲရီကနယ်မြေရှင်းလင်းရေးကိုဥပဒေနဲ့အညီဆက်လက်ဆောင်ရွက်ဖို့ဆွေးနွေးခဲ့ကြပါတယ်အပြည့်စုံကိုတော့ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ကချင်ပြည်နယ်တနိုင်းမြို့နယ်နဲ့ဖားကန်မြို့နယ်မှာရွှေမော်နဲ့ပင်းမော်တွေတရားမဝင်တူးဖော်တာတွေဆက်မလုပ်အောင်တယံဇာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနနဲ့ပြည်နယ်အစိုးရကထိထိရောက်ရောက်ကြက်မတ်ဆောင်ရွက်ဖို့အတွက်ပြည်ထောင်စုအစိုးရကိုတိုက်တွန်းကြောင်းအဆိုကိုတနိုင်းမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလင်းလင်းဦးကဒီလ14ရက်နေ့မှာပြည်သူ့လွှတ်တော်မှာတင်သွင်းခဲ့တာပါဒီအဆိုကိုကိုယ်စားလှယ်ရှိဦးကပါဝင်ဆွေးနွေးပြီးတမတော်သားလွှတ်တော်ကိုယ်စားလှယ်ဒုဗိုလ်မှူးကြီးခမောင်စွေကတမတော်အနေနဲ့ဥပဒေနဲ့အညီဆောင်ရွက်တာကိုဟန်တားသူဥပဒေမဲ့လောက်ရက်ကိုကျူးလွန်သူနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားကိုပျက်စီးစေသူတဘာဝပတ်ဝန်းကျင်ကိုပျက်စီးစေသူနဲ့ငြိမ်းချမ်းရေးကိုမလိုလားသူတွေကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီရှင်းလင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုဆွေးနွေးခဲ့တာဖြစ်ပါတယ်အခုအချိန်အခါမျိုးမှာဒီလိုဆောင်ရွက်တာနဲ့ပတ်သက်ပြီးငြိမ်းချမ်းရေးကိုထိခိုက်မှာကိုစိုးရင်ကြောင့်ကချင်ပြည်နယ်စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီဥက္ကဋ္ဌဦးခထိန်နံကအခုလိုတုံ့တက်ပြောဆိုပါတယ်
ကျွန်တော်တို့အရင်တုန်းက1994ငင်းကြမ်းရေးဆွေးနွေးတဘောတူပြည့်တုန်းကလည်းဒါ10မိနစ်လုံးလုံးငင်းကြမ်းရေးလုပ်ခဲ့တုန်းကလည်းငင်းကြမ်းရေးကိုစောက်ဖို့အတွက်ခုနေရနေပြီးကျွန်တော်တို့ကဘောတူပြည့်တဲ့အဖွဲ့တွေရှိတယ်ဒီမိုကရေစီဆိုရဖြစ်လာတဲ့အခါမှာလည်းပဲဒါကျွန်တော်တို့ဒီစင်ဒီနယ်မနောကုမဆွေးနွေးခဲ့တုန်းကလည်းခုနေရနေကြတဲ့အချိန်အခါမှာသွားဖို့လာဖို့ကြားရအချင်းချင်းအကြောင်းကြားပြီးတော့သွားဖို့လာဖို့ဟာဒီကိုပြောဆိုဆွေးနွေးခဲ့တဲ့ဟာတွေရှိဒီချိန်မှာဟိုငင်းကြမ်းရေးလဲဆောင်ရွက်နေတယ်အညီလာခံလဲဆောင်ရွက်နေတယ်ဆိုတဲ့အချိန်အခါမှာဆိုရင်ဒီကိစ္စဆောင်ရွက်နေဆိုရင်ဒီငင်းကြမ်းရေးဘက်မှာကျွန်တော်တို့နှောက်နေပြီမလားဆိုတဲ့အနေအထားမျိုးကိုသုံးသပ်ပြီးတာပေါ့
ငြိမ်းချမ်းရေးလေးဆောင်ရွက်မယ်ဆိုရင်နိုင်ငံရေးအခြေအနေနဲ့အချိန်အခါကိုအလေးထားတဲ့ကြောင်းလဲဥက္ကဋ္ဌဏံကဆက်ပြောပါတယ
်ဒီကျွန်တော်တို့နိုင်ငံရေးအနေအထားဒီမိုကရေစီအပြင်ခုကြောင်းလေးအနေအထားကျွန်တော်တို့တရားဥပဒေစိုးမိုးရေးအနေအထားအကြလည်းပဲဒီနေ့အကြံရေးနဲ့ကျွန်တော်တို့ဒါငင်းကြမ်းရေးကိုလည်းပေါ်ဆောင်တဲ့အနေအထားမှာကြတော့အခြေအနေနဲ့အခြေအခါကိုတော့ကျွန်တော်တို့ဟိုလေးလေးနက်နက်တော့ဟိုစဉ်းစားသိခေါ်ဖို့တော့လိုအပ်တယ်လို့ကျွန်တော်အဲ့ဒါပဲဖတ်ဆိုဆိုပြောပြပါ
တံဘောတာလှစ်တော်ကိုစလင်ဒုဗိုလ်မှူးကြီးစိုးမြင့်အောင်ကလည်းကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကတနိုင်းမြို့နယ်ရှိရွှေမော်ပင်းမော်တွေကိုအစိုးရခွင့်ပြုချက်မရဘဲနိုင်ငံခြားနည်းပညာရှင်တွေကိုခေါ်သွင်းပြီးတရားမဝင်တူးဖော်နေကြောင်းနဲ့တနစ်ကိုကြက်သိန်းပေါင်း3000နီးပါးလောက်ရရှိတယ်လို့သိရကြောင်းလည်းပြည်သူ့လွှတ်တော်မှဆွေးနွေးခဲ့ပါတဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြက
ဒီပြည်သူ့ရဲ့နေရာမှာတော့တကယ်လို့လာပြီးတော့မှအဲလိုဖြစ်နေတာကအမှန်တကယ်လားကျေးဇူးစီပါဒီစီစီပရမတာမန္တန်ရဲ့ solution နဲ့ကျေးဇူးရနေတဲ့တဲ့ဒါအဖွဲ့ကြီးနဲ့တော့ကျေအဖွဲ့ကြီးနဲ့ကောင်းဆောင်ရှင်းရှင်းပြပြညှိနှိုင်းစီလို့တော့ဒါတို့ဒါဘယ်လိုဖြစ်စီမလဲဒီလိုလိုတော့အစီအစီပါတဲ့ဘယ်လိုကာကွယ်ဆိုင်ဝင်ကာကွယ်ကြလဲအဲဆူတဲ့ဟာဒီစနစ်တကျလုံးဆောင်နိုင်တော့အကောင်းဆုံးပေါ့လေနော်ဒီဟာကိုကျောင်းတက်ပြီးအင်အားသုံးနိုင်မယ်ဆိုလို့ရှိရင်တော့ဒါဒီအခြေကောင်းမရပဲတဲ့ဒီသက်ခံပြည်သူဒီဒုက္ခရောက်ပါဘူးကျွန်တော်ဆိုရင်တဲ့တကယ်မှညီညာရဲ့အစည်းအဝေးတွေဒီခါမှာစီးရီးရကောင်းတဲ့တော့လို့ရှင်းမကောင်းကြလည်းဖြစ်ကြရ
မြစ်တီနာမြို့နယ်ကလွတ်တော်ကိုယ်စားလှယ်ဦးအင်ထုံခါနော်ဆမ်ကနေမျိုးရှင်းလင်းရေးဆောင်ရွက်ရင်ပြဿနာဖြစ်နိုင်ကြောင်းနဲ့အစိုးရကပပနက်နက်ဆောင်ရွက်ဖို့လိုအပ်ကြောင်းပြည်သူ့လွတ်တော်မှဆွေးနွေးခဲ့ပြီးတင်တိုင်းမြို့နယ်ကကိုယ်စားလှယ်ဦးလင်းလင်းဦးတင်ပြတဲ့အဆိုကိုပြည်သူ့လွတ်တော်ကကန့်ကွက်သူမရှိဘဲအတည်ပြုခဲ့ပါတယ်ပြီးခဲ့တဲ့ဇွန်လအတွင်းကဖြစ်ပွားတဲ့တနိုင်းမြို့နယ်အတွင်းတိုက်ပွဲတွေကြောင့်ရွှေနဲ့ပြင်းမော်လုတ်သားတွေနဲ့ဒေသခံရွာသား6000လောက်ဟာတနိုင်းမြို့ကိုတင်းရှောင်ခဲ့ရပါတယ်။ဒီရက်ပိုင်းတွေအတွင်းဖြစ်ပွားတဲ့မိုးကောင်းမြို့နယ်အတွင်းတိုက်ပွဲတွေကြောင့်လည်းနမ်တီမြို့ကိုဒုက္ခသည်တထောင်လောက်ထပ်မံတင်းရှောင်နေရပါတယ်။လောလောဆယ်မှာတော့ဖားကန်ဒေသဘက်မှာတမ်ဘော်နဲ့ KIA ရဲ့စီရေးအခြေအနေဟာတင်းမာနေစေရှိနေပါတယ်။
ကချင်ပြည်နယ်ရင်တမတော်ကနေမြင်ရှင်ရင်လေးလုပ်တဲ့အပေါ်မြင်တွေကိုကိုမိုးစောကအမေးမြန်းတင်ပြသွားတာပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ15ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတိုမီတာ24 25 32နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင
်။မေဂန်ပြည်သူဗာဂျီးနီးယားပြည်နယ်ရှာလော့စ်ဒေးဗျူမှာလူပြူမျိုးသားရေးဝါဒီတွေရဲ့ဆန္ဒပြပွဲကိုတံပြန်ဆန့်ကျင်တဲ့ကန်ကော့ပွဲအတွင်းအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ရဲ့ကနေဦးတုံ့ပြန်ချက်ပေါ်မှာဝေဖန်ဖြစ်တင်လာပြီးခံနေရပါပဲ။ဆန္ဒပြပွဲကိုတံပြန်ကန့်ကွက်တဲ့လူအုပ်ထဲကိုကားနဲ့ဝင်တိုက်ခဲ့တာကြောင့်လည်းလူတယောက်သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့တာပါ
။ We condemn in the strongest possible terms
အမုံတရားနဲ့ဒီဥဒန်ဆွဲကိုစူစူဝါဝကန့်ကွက်အောင်နေရာအနှံ့ကပြသခဲ့တဲ့လူရဲ့အပေါ်မှာအပြင်းထန်ဆုံးစကားလုံးအနေနဲ့ရှုတ်ချပါလေဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောဆိုသွားတာပါတံပြန်ဆန္ဒပြတဲ့လူအုပ်ထဲကိုကားနဲ့ဝင်တိုက်မှုဖြစ်ပွားပြီးတဲ့အချိန်မှာမှသမ္မတထရန့်ကအခုလိုပြောဆိုလိုက်တာပါလူပြူကြီးဆိုရေးဝါဒကိုလက်ခံထားတဲ့သူတွေပေါ်အပြစ်တင်မှုပြက်ကွက်ခဲ့တယ်ဆိုပြီးသမ္မတအပေါ်ဝေဖန်မှုတွေလည်းရှိနေပါတယ်သမ္မတရဲ့မှတ်ချက်ကမတော်တဆဖြစ်ရတဲ့အတွက်တံပြန်တပိတ်ဆင်နွှဲနေသူတွေမှာလဲတာဝန်မကင်ဘူးဆိုတဲ့သဘောမျိုးပြောသလိုဖြစ်နေပါတယ်။ Republican ထက်လွတ်တော်မှ Orrin Hatch ကတော့မကောင်းဆိုးဝါးအပြစ်ကျူးလွန်တဲ့သူကိုနာမည်တက်ပြီးတော့တိတိကျကျပြောနေတယ်။ကျွန်တော်ကဟစ်တလာကိုအသက်ပေးပြီးတိုက်ခဲ့တာကဒီတိုင်းပြည်မှာနာဇီဝါဒခေါင်းဆောင်လာတာကိုမသိကြိုးကြွန်ပြုဖို့မဟုတ်ဘူးဆိုပြီးတွစ်တာလူမှုကွန်ရက်ကနေဝေဖန်ရေးသားပါတယ်။အင်ဂျီရောမှာခစ်တာတာဝန်ယူခဲ့ဘူးတဲ့ပြန်ကြားရေးရရှိအောင်အန်တိုနီစကရမူချီကတော့သမ္မတအနေနဲ့သူပေးချင်တဲ့သတင်းစကားအပေါ်မှာခိုင်မာဖို့လိုတယ်ဆိုပြီး ABC ရုပ်သံကနေအခုလိုဝေဖန်ပါတယ
် Well I wouldn't have recommended that statement I think you needed to be much
လူလူကြီးတို့ရေလို့အလားတူဆက်နွယ်တဲ့ကိစ္စမျိုးမှာသမ္မတအနေနဲ့ဒီတဲ့ပို့ပြီးပြင်းပြင်းထန်ထန်ပြောဆိုတင်တယ်လို့ကျွန်တော်မြင်ပါတယ
်အင်ဂျီရောကတော့သမ္မတရှုတ်ချပြစ်တင်တာကလူလူကြီးဆိုရေးဝါဒီတွေကိုရောတခြားဆွမ်းရောက်အဖွဲ့တွေကိုရောနှစ်ဖက်စလုံးကိုပြောတာဖြစ်တဲ့အကြောင်းတင်းငွေတွေကပြန်လည်တုံ့ပြန်ပါတယ်တခြားအစိုးရအဖွဲ့တွေကလူတွေကတော့ဖြစ်ခဲ့တဲ့ကိစ္စပေါ်မှာပုံပွင့်လင်းလင်းဝေဖန်ပြောဆိုနေကြတာပါသဗ္ဗရာရဲ့မြို့သားလုံခြုံရေးအကြံပေးဟိုချိုကြီးအိရှာမက်ခမတ်စတာကတော့ ABC ရုပ်သံကနေအခုလိုပြောပါတယ
် I certainly think anytime that you commit an attack
လူတွေကိုကြောက်ရွံ့စိုးရိမ်အောင်တိုက်ခိုက်တယ်ဆိုတာဘလို့အချိန်မှာပဲဖြစ်ဖြစ်အကြမ်းဖက်မှုကိုကျူးလွန်တယ်လို့ကျွန်တော်ယုံကြည်ပါတယ်ရာဇဝတ်မှုကျူးလွန်တယ်အမေရိကန်ပြည်သူတွေကိုတိုက်ခိုက်တယ်ဒီလိုရာဇဝတ်မှုဖြစ်လာအောင်အမုန်းတရားနဲ့ဒီဥဒန်အစွဲကိုလှုံ့ဆော်တာကိုကျွန်တော်တို့စုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ
်လူအုပ်ထဲကိုကားနဲ့ဝင်တိုက်တယ်လို့စွပ်စွဲခံထားရတဲ့သူကိုဒုတိယအဆင့်လူသတ်မှုနဲ့တရားစွဲဆိုထားပါတယ်အမေရိကန်တရားရေးဌာနကတော့ဒီအကြမ်းဖက်တိုက်ခိုက်မှုဟာဖွဲ့စည်းပုံကအနှင်းထားတဲ့နိုင်ငံသားတွေရဲ့ခွင့်ရေးပေါ်မှာချိုးဖောက်မှုဟုတ်မဟုတ်စုံစမ်းစစ်ဆေးနေကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုတိန်နိုင်ကတင်ပြတော့တာပါခုတစ်ခါမှာတော့ထုတ်လို့သူမဆူမွန်တဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့တိုင်းရဲ့လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုင်းရဲ့လေးလိုင်းစီစဉ်ကနေပြီးချူစူပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြည်သူစေုံနေတဲ့ဒီကျမ်းမာရေးဝန်ဆောင်မှုကိစ္စဖြစ်ပါတယ်ပြည်သူစေုံနေမှာလူနာတွေကိုစေကုသဝန်ဆောင်မှုကောင်းကောင်းမပေးနိုင်ဘူးဆိုပြီးတော့ဝေဖန်ပြောဆိုချက်တွေရှိတယ်လို့ပဲတစ်ဖက်မှာတော့ပြည်သူစေုံနေမှာစေဝါစေပစ္စည်းမလုံလောက်မှုတွေနောက်ဆရာဝန်သူနာပြုတွေအတွက်လောက်ခလာစားအစအကျိုးခံစား권အားနည်းမှုတွေကလည်းရှိနေပြန်ပါတယ်လူလူကျမကြီးအတွက်ခြေခံကြတဲ့အခုလိုမျိုးဒီပြည်သူစေုံစေကနေအတွက်ဘာတွေများလိုအပ်ချက်ရှိပါလဲဒါကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်တစ်ဆက်တည်းပါပဲကျွန်တော်တို့ဒီပြည်သူကျမကြီးစနစ်နဲ့ပတ်သက်လို့လည်းသုံးသပ်ဆွေးနွေးသွားမှာပါအဓိကပါဝင်ဆွေးနွေးပြဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ ဒီ MME က GP Society ကပါဒေါက်တာမြေဦးဖြစ်ပါတယ်လေလိုက်ပေါ်ရောက်နေပါပြီ။နောက်ဒုတိယတူကတော့ဒီအင်္ဂလန်နိုင်ငံ UK က Leeds University Hospital ကဒေါက်တာတက်ကုကူဖြစ်ပါတယ်။နှစ်ဦးစလုံးလေလိုက်ပေါ်ရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဒေါက်တာမြေဦးကိုဖိတ်ခေါ်ချင်ပါတယ်ဆရာကြားပါလားခင်ဗျာ။
ဟုတ်ကဲ့
ကျွန်တော်ခုနကပြောသွားလိုပါပဲဒီပြည်သူစေုံနေမှာလူနာတွေပေါ်မှာစေကုသမှုဝန်ဆောင်မှုတွေကောင်းကောင်းမပေးနိုင်ဘူးဆိုပြီးတော့လူလူကြားထဲမှာပြောတာဆိုတာကျွန်တော်ဒီလူမှုကွန်ရက်ဒီမှာလည်းရေးတာတားတာမကြာတွေ့နေရတယ်အဓိကဒီအစိုးရစေုံနေနဲ့ပတ်သက်လို့ပေါ့နော်အဲ့တော့ဒီအစိုးရစေုံနေရဲ့အခက်အခဲအခြေအနေကိုဆရာဘယ်လိုများနားလဲပါလဲဒီခုနပြောလိုပေါ့လူတို့ကဒီပြောလာတဲ့အပေါ်မှာ
အစိုးရဝန်ထမ်းတော်အတိုင်းပဲပေါ့ဗျာအစိုးရစေုံဆိုတာကကျွန်တော်တို့ဒီဝန်ထမ်းဆရာဝန်တွေကိုခန့်ထားရတာအဲ့တော့ဗမာနိုင်ငံမှာကကျွန်တော်တို့လူကြီးနဲ့ချိုးချရလို့ဆရာဆရာဝန်ရေးတက်ကတော့နေတယ်ပေါ့နော်လူကြီးတောင်းမှာမှဆရာဝန်6ယောက်လောက်ရှိတာသူ့ရဲ့အကြီးကြီးနိုင်ငံဗီယက်နမ်လို့ဆို7ယောက်ရှိတယ်အဲကျွန်တော်ကဂျပန်လို့ဆို23ယောက်လောက်ရှိတယ်အဲ့လိုမျိုးတွေပေါ့နော်အဲ့တော့ဒီကျွန်တော်တို့လူအားလုံးကိုဝန်ဆောင်မှုပေးဖို့ကဒီဆရာဝန်ရေးတက်နဲ့ဆုံးဖြတ်ပြတာပေါ့နော်အဲ့တော့ဒီဆရာဝန်နေရာတွေကကျွန်တော်ပြောပါလား24နာရီအောင်ထမ်းဆောင်ရတာရှိတယ်လို့ဆေးဥမာကကျွန်တော်ဌာနတွေရှိတာပေါ့နော်ပြင်ပလူနာဌာနဆိုတာရှိတယ်အရေးပေါ်ပေါ့ဌာနဆိုတာရှိတယ်အဲ့တော့အရေးပေါ်ဌာနတော့24နာရီဖွင့်ထားတာပေါ့ဗျာအဲ့ဒါတော့အရေးပေါ်လူနာတွေကိုကြက်လို့ရတာပေါ့ဒါပေမဲ့လည်းပြင်ပလူနာဌာနဆိုတော့ရုံးချိန်ပေါ့ဆိုတော့ခါကြရင် specialist လာတဲ့ချိန်အဲ့လိုပေါ့မနေ့ပိုင်းနေ့ကင်းပိုင်းအဲ့ဝန်ဆေးဥဆိုဆေးဥကြီးဆိုလို့ရှိရင်နှစ်ချိန်ပဲခွဲပြီးဖွင့်ပေးနိုင်တယ်ညနေဆေးဥနေမှာထိုးလေးကောင်းမယ်ပြင်ပလူနာဌာနကတော့သူ့ရဲ့ရုံးချိန်အတိုင်းပုံစံမျိုးပေါ့နော်ဒါကြောင့်အဲ့ဒါတော့မှကျွန်တော်ဆရာဝန်နဲ့အတူအကျိုးတွေတရားတော်တွေစီမံခံရလို့ရှိတော့ဆိုတော့ဈေးဥလုံးကအပြင်ကိုရှာဆောင်နေရကြားနေတာပေါ့အဲ့တော့သူတို့နဲ့အတူတွေ့လို့ရတဲ့ဆရာဝန်ကြီးတက်တာလည်းနေတယ်အတူတူတိုက်နေဈေးဥဆိုဆရာဝန်တယောက်တည်းသွားရတာမျိုးတွေရှိတာပေါ့နော်အဲ့ဒါကိုလူတို့ကလည်းအမြင်ကဘယ်လိုမြင်လဲဆိုတော့ဒီလူမျိုးဈေးဥသွားလိုက်ရင်ငါတို့ဝန်ဆောင်မှုကလည်းစလိမ့်နိုင်ရမှာပဲလို့ထင်တာတကယ်အရေးပေါ်နဲ့ပြင်ပစုနာခဏကမကွဲဘူးပေါ့နော်ဒါကဟိုလူလူရဲ့အမြင်ပါပေါ့နော်နောက်ကဝန်ထမ်းဆရာဝန်တွေဖြစ်တဲ့အတွက်ကြောင့်ဒီလူကသူတို့ဆံပေးထားတယ်လာကလေးစားနေတယ်ဒီကကြောင့်အကုန်လုံးလုပ်ပေးရမယ်လို့လူတွေကလည်းမြင်နေပေါ့နော်အဲ့တော့ဆောင်းကလည်းခုနကသူ့မှာလည်းဟိုနားချင်ရှိမယ်ကျန်တဲ့ကိုပိုင်အလုပ်လုပ်ချင်ရှိမယ်အဲ့လိုမျိုးတွေကိုကျွန်တော်လူလူဘက်ကလည်းခါကြမမြင်တော့ဘူးမြင်တော့ပဲနဲ့ငါတို့ကဝန်ဆောင်မှုပေးရမှာပဲလို့မြင်လာတဲ့ခါကျတော့နောက်တစ်ခါလူလူကဘာလို့ဖြစ်ဖြစ်ပေါ့ဗျာဟိုဆေးဝါးလိုချင်တဲ့ဆန္ဒတွေရှိတယ်အဲခေါက်ကြိုက်တာလည်းဆေးတော့ရှင်တာပဲချောင်းဆူတာလည်းဆေးတော့ရှင်တာပဲဟိုလူလူရဲ့ကျန်းမာရေးအမြင်ကိုကကျင့်စဉ်ကတော့လည်းဖြစ်ထုတ်လိုက်ရမှာတော့စိတ်ကြီးရလိုက်မှာမရရင်သူတို့ကမကျေနပ်တော့ဘူးပေါ့နော်အဲ့တော့ဒါတစ်ခါအရှင်းပြမယ်ပိုင်းပေါ့ဆောင်းတွေကလည်းရှင်းပြမှုတွေနေတာပေါ့နော်ဒါချုပ်ကတွေကအားကြီးလိုက်တိုင်းတက်တာပါလေဒီစောက်ပြီးတော့လှုပ်ရှားမှုတွေတက်တာပါလေဒါတွေကစိတ်ခံစားမှုကြောင့်ဖြစ်တာဒါတွေကဆိုရှင်ရုပ်ချက်မပတ်သက်ဘူးဒါတွေကလည်းစစ်စစ်ရမလို့ဘူးပေါ့အဲ့လိုရှင်းပြမှုတွေနေတယ်အဲ့တော့စနစ်ကဘယ်လိုဖြစ်နေလဲဆိုတော့ဆောင်းအများစုကတော့သူတို့ရဲ့ကိုယ်ကျဲချက်စိတ်ပညာကျင့်ဝတ်ကိုလိုက်နာကြပါလေအဲ့ဒါပဲလေခုနအချိန်မလုံလောက်မှုနောက်ခါကျရင်တခုကဘလို့ဖြစ်လာလဲဆိုတော့အဲ့လိုဆောင်းတွေကသူတို့ရဲ့ကိုယ်ပိုင်အချိန်မှာကိုယ်ပိုင်ဆေးကနေခွင့်လာမှုတွေရှိတာပေါ့နော်။ဘာလို့လဲဆိုရင်ပြေးထားတဲ့လစာလည်းမလောက်မငါဖြစ်တာပေါ့နော်။ဒီဆောင်းတယောက်အတွက်ပြင်ပမှာရှာနေတဲ့အရာကဟိုသူတလစာလောက်တရက်ဆရာတဲ့ပစံကတလစာလောက်ရနေတာတလဆိုတော့တရက်လောက်သွားရှာဖို့တကူသူတို့မှာအများအားအာယုံကရှိတယ်။အဲ့ဒီတော့ကျွန်တော်တို့ကျင့်ဝတ်စကားအရပြောရင်တော့ conflict of interest ပေါ့ဗျာ။ဒီဆောင်းတယောက်ထဲကပဲသူ့မှာလည်းလုပ်ပေးရတယ်သူတို့ဝန်ဆောင်မှုတွေပေးရတယ်ပြည်သူ့ရဲ့ကိုယ်ပိုင်အားလက်ချိန်မှာသူကကျွန်တော်ကသူ့ရဲ့ကိုယ်ပိုင်လူနာတွေကိုအခကြေးကိုယူပြီးခုတဲ့ခါကျတော့လူတွေရဲ့အမြင်ကဘယ်လိုဖြစ်လာလဲဆိုတော့သူ့မှာကျတော့တမျိုးအဲ့ဒါဒီပတ်စံပေးရတဲ့စီကံကြတမျိုးကိုအဲ့လိုတွေမြင်လာတယ်ဒီတယောက်ထဲကပဲလုပ်နေတာဟုတ်
ကဲ့အဲ့
တော့တယောက်ထဲဖြစ်တဲ့ရောက်ဒီ conflict of interest ရှိလာတဲ့ခါကျတော့လူတွေနဲ့ဆရာဝန်ကြားထဲမှာအားလည်းမှုလွဲရတယ်အများကြီးပေါ်ပေါက်လာတယ်အဓိကပြဿနာကအဲ့ဒါပါပဲ
ဟုတ်ကဲ့ကျွန်တော်အဲ့ GP ကိစ္စလည်းမင်းမလို့
ဖြစ်တယ်ပြဿနာ
ဟုတ်ကဲ့အထူးသဖြင့်တိုက်နယ်ဆေးဦးနေမှာဆရာဝန်တွေကသူတို့ပြင်ပဆေးကန်းထိုင်တယ် GP ဆေးကန်းထိုင်တယ်ခုနကဒေါက်တာမြူးပြောသွားတဲ့အချိန်မှလည်းပါတယ်လူတို့ကတိတ်နားမလည်ဘူးပြင်ပဆေးကန်းထိုင်တယ်ဆရာဝန်ကသူ့ဆေးကန်းကိုလာခဲ့ပါဆိုဆေးကန်းမှာအဓိကပို့ပြီးတော့ကုပြီးတယ်ဆိုတဲ့အမြင်လေးတွေရှိကြတော့ဖြစ်သိမ့်မဖြစ်သိမ့်ဘူးပေါ့တလောတုန်းကတော့ဒီဆရာဝန်တွေ GP မထမ်းရဘူးဆိုတော့ဟိုအရင်နှစ်တည်းမှာဖြစ်လိုက်ဘူးတယ်ထင်တယ်ဒါပေမဲ့ဒေါက်တာမြူးရဲ့အမြင်ပေါ့ဒီပြင်ပဆေးကန်းထိုင်တာနဲ့တိုက်နယ်တွေမှာကြုံရတဲ့ခက်ခဲကဘယ်လိုဖြေရှင်းလို့ရနိုင်မလဲ
ဒီဆောင်တယောက်သေးပဲရမယ်ခွဲစိတ်ကြလဲသူပဲဘာဘာမိရလဲသူပဲเนาะအကုန်လုံးကြည့်ရလဲဆိုတော့သူ့အတွက်အလုပ်ချင်တာတော့ပြီးတန်ရှိတာပေါ့ဒါမဲ့လူလူကအဲ့လိုနားမလဲပေါ့ဗျာအဲ့လိုကြောင့်လာပေးထားတဲ့ငါတို့ရဲ့တမိုင်ကစုံတဲ့ပုံလို့မဲဆိုအဲ့ဒါကိုလူလူကိုနားလဲရမှာသူတို့နဲ့ရင်းနှီးမှုပေါ့ဗျာအဲ့ဒါဒီဆောင်လေးအရစီရလက်ဖိတ်နိုင်ခံကြရအောင်မှအဲ့သူကမထိုင်ရဘူးဗျာ
မှာလှုပ်ချင်ရဒီချင်းဒီချင်းဖြစ်ပါတယ်အရေးပေါ်တဲ့ကိုဒီလို nest များထားပါပါတယ်ဒါလူနာတွေကိုသိပေးထားမှာပါနော်လူလူကိုပြီးတော့မှသူ့ရဲ့ကိုယ်ပိုင်ဆေးကတော့သူဆေးရုံနဲ့ပြင်မအချိန်မှာသူတိုင်ရင်းဖြစ်ပါတယ်ဒါလည်းသူ့ရဲ့စားဝတ်ရေးရရဲ့သူ့ရဲ့ကအခွင့်အရေးတစ်ခုပါဗျာဒီကျအားလုံးချက်ချက်ရှားရလဲဒီကထိုင်နေကြတော့သူလည်းထိုင်ရတာပေါ့ဒါကိုနားလည်ပေးဖို့ပေါ့ဗျာခနည်းမတက်နိုင်တဲ့လူတွေအကုန်လုံးကိုအစိုးရရဲ့ထောက်မှတ်နဲ့ကျွန်တော်တို့တိုက်နေဆေးမှာပြနိုင်တယ်ဒါပေမဲ့လည်းတချို့တက်နိုင်တဲ့လူတွေသို့မဟုတ်ရှင်လည်းခနည်းမှသူကိုယ်ပိုင်ဆေးနဲ့ဝယ်ထားရတဲ့ဆေးဝါးမျိုးကိုကိုယ်ပိုင်ဆေးကမှရှိနိုင်ပါတယ်ပေါ့အခုရှိတာကတိုက်နေဆေးမှာကအခုဆေးဝါးမလုံလောက်တဲ့ပြဿနာပေါ့နော်အားလုံးကိုဝန်ကြီးအရမှာအပြစ်တင်သွားတာကြီးကျွန်တော်ကြားခဲ့ဘူးပါတယ
်တက
ယ်ဆေးဝါးဆရာဝန်တွေခါတဲ့သူတို့ဆေးမျိုးဆေးဝင်ရဲ့လိုအပ်ချက်တွေကိုမတောင်းခံတတ်ကြဘူးတဲ့အဲဒါဆိုတော့တိုက်ငယ်ဆေးဝင်နဲ့လူနဲ့ဆရာဝန်နဲ့ရှင်းရလို့ရှင်းလူနဲ့ဆရာဝန်နဲ့တင်ပြရတာကိုအဲတော့ကျွန်တော်တို့အခုပြည်သူ့ကျမကြီးစီမံချက်ကမျိုးနဲ့ဆရာဝန်တွေကိုပဲဦးစားပေးပြီးတော့တိုက်ငယ်ဆရာဝန်တွေကိုပြစ်ပယ်ထားသလိုဖြစ်နေတာပေါ့လေအဲတော့သူတို့တကယ်ဆိုတာကမျိုးနဲ့ဆရာဝန်ဦးဆောင်ပြီးတော့အရန်တခွားဆရာမတွေကလေဒီဟက်ဗီဇီတာတွေနဲ့အလုပ်လုပ်သွားတယ်တိုက်ငယ်ဆရာဝန်ကကုလကလန်ကြံခဲ့တာအဲ့တော့တကယ်တမ်းကမြို့နယ်ဆရာဝန်ရှိပြီးတော့တိုက်နယ်အဆင့်မှာကတိုက်နယ်ဆရာဝန်ကတယောက်နှစ်ယောက်အခပ်ချုပ်ပြောလဲဆိုတယောက်ပြောလို့ဆိုနှစ်ယောက်ပေါ့နော်အဲ့လိုလေးလုပ်နေရတာမျိုးတွေရှိတယ်အဲ့တော့တိုက်နယ်ဆရာဝန်ရဲ့အနေထားသူတို့ရဲ့နင်းပေါ့ဒီကဏ္ဍကိုပို့ပြီးတော့မြင့်တင်ပြလို့ရတာပေါ့နော်အခုဒီလိုကြမ်းမာရေးစီမံချက်လုပ်နေတယ်တိုက်နယ်ဆရာဝန်တွေကိုတကယ်ကိုပနာမကြမ်းမာရေးဆောင်ရွက်မှုမှာဒီက key player တွေအနေနဲ့ထားဖို့လိုတာပေါ့အခုကမြို့နယ်ဆရာဝန်ကိုအဓိကထားတယ်မြို့နယ်အောက်တိကျတော့ကျွန်တော်ကဟိုအခြေလက်ကြမ်းမာရေးစီးပွားရေးကနေပြန်သွားတယ်တိုက်နယ်ဆရာဝန်ကကြားညက်နေတဲ့အပေါ်မျိုးဖြစ်နေတာ
โอเคโอเคဒေါက်တာမျိုးဒီလိုင်းပေါ်မှာခဏနေပြပါဦးခင်ဗျာကျွန်တော်ဒေါက်တာတက်ကူကိုဖိတ်ခေါ်ချင်ပါတယ်ဒေါက်တာတက်ကူကကျတော့အင်္ဂလန်မှာတော့ခြေဆက်ခဲ့တာမြန်မာနိုင်ငံကိုသွားလိုက်ပြန်လိုက်ဆိုမြန်မာနိုင်ငံကလက်ရှိဖြစ်နေတဲ့လူလူကျမ်းမာရေးအခြေအနေလူလူဒီပြုစေုံနေတဲ့အခြေအနေတော့သိမှာပါအဲ့တော့ခုနကကျွန်တော်ပြောသလိုပါပဲဝန်ဆောင်မှုကောင်းမပေးနိုင်တဲ့ခုမှာဝေဖန်ပြောဆိုချက်တွေရှိတယ်နောက်ပြုစေုံနေမှာမလုံလောက်မှုတွေတက်တနာရှိတယ်ဒီအခြေအနေနဲ့ပတ်သက်လို့ဒေါက်တာတက်ကူကဘယ်လိုမြင်ပါလဲ
အော်ဒီအခြေအနေနဲ့ပတ်သက်လို့ကတော့ဒီကိစ္စအခုမှဖြစ်နေတာမဟုတ်ပါဘူးခင်ဗျာမြေပေါင်းများစွာပေါ့နော်အဲဖြစ်လာတဲ့ကိစ္စပါအစိုးရအစဉ်အဆက်မှာစပြီးတော့ဖြစ်လာတဲ့ကိစ္စပါအဲအဓိကကတော့ကျမရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ပြည်သူလူထုကိုဝန်ဆောင်မှုတွေကအားနည်းနေပါတယ်အဲ့ဒါအဓိကကတော့အရင်ဆက်လိုက်ရင်တော့ root cause analysis ကြည့်လိုက်ရင်တော့နောက်ဆုံးကတော့ budget မရှိတာပဲပိုက်ဆံမရှိတာပဲပေါ့နော်အဓိကကျွန်တော်တို့ပြောတဲ့အခါမှာလည်း private hospital နဲ့ဒီ public hospital ကိုခွဲပြောရပါမယ်ဘာလို့လဲဆိုတော့အခုကျွန်တော်တို့ဒီနေ့ပြောနေတဲ့ရည်ရွယ်ချက်ကpublic hospital ပေါ့နော်ပြည်သူဆေးရုံတွေအကြောင်းပြောနေတာပါ private hospital တွေနဲ့မဆိုင်ပါဘူးကျွန်တော်တို့ပြောနေချက်ကအဲ့တော့ကြတော့ပြည်သူလူထုကဘယ်လိုဖြစ်နေလဲဆိုတော့ပေါ့နော်တစ်ခါလေးကြာရင်ဟိုဆရာဝန်တွေပေါ်မှာဆွဆွဲချက်တွေပါတယ်များတယ်ပေါ့နော် frustration ပေါ့နော်ဟိုဘယ်လိုခေါ်မလဲဟိုပြည်သူလူထုဘက်ကကြတော့လေသူတို့ရဲ့အဟိုခံစားချက်ကအလိုမကျမှုတွေများတယ်ပေါ့နော်ဒါကဒီလိုလုပ်တင်တာဒါကဒီလိုလုပ်တင်တာဒါကအလကားရတင်တာမျိုးတွေရှိရပေါ့အဲ့တော့အဓိကကတော့ကျွန်တော်ပြောချင်တာကတော့အဓိကဟို budget မရှိလို့ပါပဲဝင်ငွေမရှိတဲ့ဟို budget ချမပေးတဲ့အခါမှာဘာမှကောင်းကောင်းမလုပ်ဆောင်နိုင်ပါဘူးပေါ့နော်ဒါပေမဲ့ private hospital တွေမှာကျတော့ဒါမျိုးမဖြစ်တင်ပါဘူးပြည်သူလူထုရဲ့လိုအပ်ချက်ပြည်သူလူထုရဲ့ဟိုတမန်ကိုပြည့်အောင်လုပ်ပေးရမယ်လို့ကျွန်တော်ယူဆပါတယ်ပြီးတော့နောက်တစ်ခုကဘယ်လိုဖြစ်နေလဲဆိုတော့ဒီကျွန်တော်တို့အစိုးရအလုပ်မှာဝင်နေဆရာဝန်တွေတော်တော်များများပေါ့နော်နေသွားတဲ့ဆရာဝန်တွေညများမှာဘာဖြစ်နေလဲဆိုတော့ incentive လို့ခေါ်တာပေါ့အင်္ဂလိပ်လိုပမာလို့တော့မဲ့လုံးပေးမှုဆွဲဆောင်မှုမရှိပါဘူးခင်ဗျာသူတို့သွားတဲ့အခါမှာဟိုရောက်သွားတဲ့အခါမှာတစ်ခါလေကြာရင်တချို့နေရာတွေဆိုကျွန်တော်ကြားရပါတယ်တကယ်ချင်းတွေကိုစကားပြောကြည့်တဲ့အခါမှာအာနေစရာတော့နေရာမရှိဘူးတဲ့အဲ့လိုမျိုးပေါ့နော်အဲ့လိုမျိုးရှိတယ်လို့ပြောတန်ကြားရပါတယ်ပြီးလို့ရှိရင်လကလည်းနှစ်သိန်းခွဲလို့ပြောပါတယ်ကျွန်တော်မှားရင်လည်းပြင်ပေးပါကျွန်တော်ကြားတော့အဲ့လောက်ပဲကြားပါတယ်ဆိုတော့ကြတော့အဓိကပေါ့နော်နေစွန်နေကြတွေသွားတဲ့လူတွေဥပမာဩစတြေးလျမှာပေါ့ဒီလူတွေမသွားခင်တဲ့နေရာတွေသွားတဲ့လူတွေကိုပို့မှုပြီးအခွင့်အရေးတွေပေးရပေါ့ဥပမာအဖြစ်ယာတုတို့ရင်သူတို့ဦးစားပေးတာတို့ပြီးလို့ရှိရင်ပေါ့နော်အဲ့လို post grad degree တွေကိုသူတို့ဦးစားပေးတာတို့ပြီးလို့ရှိရင်သူတို့ပေါ့အစိုးရပတ်သက်မရှိတော့မှတခြားအခွင့်အရေးပေါ့နော် reward အနေနဲ့စုလက်တစ်ခုခုပေးတာပေါ့ဒါမျိုးလေးတွေထည့်စဉ်းစားဖို့တင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခုနကကဒေါက်တာတက်ကူကိုပြောသွားတဲ့အချိန်မှာဟုတ်ပါလေကျွန်တော်လက်ထောက်ဆရာဝန်တယောက်ကို ဒီလာဇာနှစ်သိန်းခွဲလို့ကျွန်တော်တို့လည်းသိထားပါတယ်ခင်ဗျာအဲ့တော့လောကလာဇာကလောကလာဇာနဲ့ပတ်သက်လို့ကဒါကဟိုအရင်ဒီအစိုးရဝန်ထမ်းတွေရဲ့လာဇာနဲ့ပုံစံမတူဘူးလားအဲ့ဒါကဘယ်လိုမြင့်မှုရှိလဲကျွန်တော်နားလည်တော့နောက်ပိုင်းတော့ကျမကြီးရဲ့အသုံးစိတ်တွေကအစိုးရတက်လက်ထက်မှာတိုးလာတယ်လောကလာဇာကြီးလည်းတိုးလာတဲ့အခြေအနေရောရှိပါတယ်ငယ်ဒီမှာဆိုရင်တော့ဒီခုနကျွန်တော်ပြောလို့ GP ထိုင်ဖို့လိုအပ်ပါလား
အလိုအပ်ပါတယ်ကျွန်တော်ကအခုပေါ့နော်ကျွန်တော်ကနိုင်ငံခြားမှာနေနေမဲ့ကျွန်တော်အတိအကျွမ်းပေါ့နော်အခုငယ်တဲ့လူတွေရောကြီးတဲ့လူတွေအကုန်စကားပြောဥပါတယ်ပြောတဲ့အခါမှာဒီနေဒီမှာနေရတဲ့ဆရာဝန်တွေရဲ့ဒုက္ခကသူတို့ကဘလို့မှကြီးပြီးမထိုင်ဖို့အပြင်ပုဂ္ဂလိကဈေးကမထိုင်ဘလို့မှသူတို့ရက်မရက်တည်နိုင်ပါဘူးအဲ့ဒါရှိလို့လဲသူတို့ရက်တည်နိုင်တယ်သူတို့မှာမိသားစုရှိမယ်ကလေးတွေရှိမယ်အဲ့ဒါတွေရက်တည်ရမယ်ဆိုတော့ပြီးလို့ရှိရင်ပေါ့နော်အဟိုပြည်သူလူထုအနေနဲ့လဲအဲ့ဒီပြည်သူစေယုံတွေမှာရှိတဲ့ဆရာဝန်တွေဟာတော့24 hour အမြဲတမ်းသူတို့ကအမြဲတမ်းဟိုအထမင်းမစားဘဲနဲ့လူနာကြည့်ရမယ်လို့မဟုတ်ပါဘူးသူတို့လည်းလူသားတွေဖြစ်တဲ့အတွက်သူတို့တွေကအကုန်လုံး prioritize လုပ်ရမှာပေါ့ဘယ် patient ကတော့အရေးကြီးတယ်ဘယ် patient ကတော့အရေးမကြီးဘူးပေါ့နော်အဲအဲ့ဒါမျိုးနဲ့ကြီးတယ်မှာလို့ကျွန်တော်ယူဆပါတယ်ပြီးလို့ရှိရင်ဆရာဝန်တွေဘက်ကလည်း patient တွေကိုဟိုကျွန်တော်ဟို frustration တွေပေါ့သူတို့ကလည်းသူတို့မှမကျေနပ်မှုတွေရှိတယ်ငါတို့မှစားတွေဘယ်လောက်တင်လာရတယ်ငါတို့ဒီဆေးကြောင်ငါတို့မှစူးစမ်းပြီးရောက်လာပြီးတော့ငါတို့ပြီးတဲ့လကနည်းတယ်ဘာဖြစ်တယ်များဖြစ်တယ်ဒါမျိုးလေး feeling တွေရှိတယ်ပေါ့ပြီးလို့ရှိရင်နောက်တစ်ခုကဆရာဝန်တွေဘယ်လောက်ပဲပညာတတ်တာသူတို့မှပေါ် basic ဟိုပါနော်ဒီတက်ခွဲကမရှိဘူး x-ray မရှိဘူး investigation အတွက်ဘာမှမရှိဘူးဆေးဝါးမရှိဘူးဆိုရင်သူတို့ကလည်း frustrated ဖြစ်တယ်ပေါ့နော်အလိုမကျမှုတွေဖြစ်တယ်ပေါ့အဲ့ဒီအချိန်မှာဒါတော့ conflict ပေါ့နော်ပြဿနာဖြစ်တာပေါ့ patient နဲ့ဆရာဝန်နဲ့ဆရာဝန်ကလည်းသူလုံးချင်တာတွေမလုံးနိုင်တဲ့ဟာဆေးဝါးမရှိတာတက်ခွဲကမရှိတာ x-ray မရှိတာဒါမျိုးတွေဖြစ်တယ်သူမစားဝတ်နေမပြေလည်လို့စိတ်ဆိုးတယ် patient ကလည်းသူတို့လိုအပ်တာဒါတွေလိုအပ်တာကိုမပေးလို့ဆိုပြီးစိတ်ဆိုးရပေါ့အဲ့ဒီမှာပြဿနာကြီးဖြစ်တာပေါ့နော်အဲ့တော့ကျွန်တော်အနေနဲ့ထင်တာကတော့ဆရာဝန်တွေရော patient တွေရောအားလုံးတိုက်တီကိုနားလည်ရင်တော့ပိုကောင်းမှာပေါ့နော်နားလည်မယ်ဆိုဆရာဝန်တွေကလည်း patient ဆိုတာကီလာနာလေကီလာနာဆိုတာကျွန်တော်တို့ဗုဒ္ဓဘာသာမှာတော့ကီလာနာတွေအကုန်လုံးနူးညံ့ဆိုတာဆက်ဆံရမယ်ဆိုတဲ့ဟာရှိတယ်လေအဲ့တော့ဒါတော့အားလုံးကကျင့်ကြံနာတာပေါ့နော်ကီလာနာတွေဆက်ဆံမှာဆက်ဆံတက်ပါတယ်ပေါ့နော်ပြီးတော့ patient တွေအနေနဲ့လည်းဟိုဟာပေါ့နော် demand ပေါ့နော်ဟိုဟာပေါ့လူပါရရန်ဟိုမကြည့်ပဲနဲ့ဥမာ pay ဟိုမိသားစုတစ်ခုမှာအိမ်အောင်ဦးစီးရရှာနိုင်တာတလောက်ပဲရှိတယ်သုံးနေတာပုံများနဲ့ဒါကမဖြစ်နိုင်တဲ့ဟာတွေကိုဟိုမစင်စားမိဖို့ပေါ့နော်အဲ့ဒါမျိုးဟို expect မလုပ်ဖို့ပေါ့နော်အဲဘယ်လိုမမြှော်လင့်ဖို့ပြည်သူလူထုကလည်းအဲ့ဒါလိုအပ်ပါတယ်
အာတော်တော်မြူးနဲ့တော်တော်တက်ကိုလီလိုင်းပေါ်မှာခဏနေပြီးပါဦးခင်ဗျာကျွန်တော်တော်ရှင်တချို့လှည့်ပြီးပါမယ်တော်ရှင်တူဖြစ်တဲ့ကိုနေဦးလင်းဒီလိုင်းပေါ်မှာရှိတယ်ကိုနေဦးလင်းဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ဗျာကျွန်တော်ဖေဖော်ဝါရီလောက်ကကျွန်တော်မြေခြေတော့ကျိုးလို့ဆိုရန်ကုန်လေးကိုပြန်သွားပါတယ်ရန်ကုန်ဆေးရုံကြီးမှာတော့ကျွန်တော်တွေ့ရတာကတော့တကယ်ပြောင်းလဲခြင်းနဲ့တကယ်ကိုအောင်မြင်မှုတော်တော်များများပေါ့နော်80ရာခိုင်နှုန်းတော့ဒီအောင်မြင်တယ်လို့ပြောလို့ရပါတယ်ဗျာဒေဗီဒီမှာတော့ခုနဆရာပြောလို့ကိုကြားရတာပေါ့နော်အဲ့ဒီအခါကျတော့ကျွန်တော်ဘာလို့သွားစဉ်းစားလဲဆိုတော့ဒီကျမ်းမာရေးဝန်ဆောင်မှုမြင့်တင်ဖို့ဆိုပြီးတော့အစိုးရအစ်စ်လုပ်တဲ့အခါမှာပြဿနာကတော့ plan နည်းနည်းလေးလိုတယ်လို့ထင်တာပေါ့နော်ခုနပြောလို့ပေါ့ facility ပေါ့နော်နေဒီမှာရှိတဲ့ဟလာဟိုသွားတဲ့ဆရာဝန်တွေအတွက် facility တွေကမဖြစ်မနေဘူးလိုအပ်ပါတယ်ဆေးဝါးဆိုတာလည်းထည့်စဉ်းစားရမယ့်ကိစ္စပါပဲတခြားဟောပေါ့နော် instrument တို့နေစရာတို့ဘာတို့ဆိုတာလေဒါတွေဟာထည့်တွက်ရမယ်အထဲမှာပါတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျအဲ့ဒီတော့ဟိုပြောင်းလဲတယ်တိုးတက်တယ်ဆိုတာကတော့အမှန်ပါပဲနောက်တစ်ခုကျွန်တော်အကြံပြုချင်တာလေးပေါ့နော်အရင်နှုံးเนี่ยကျွန်တော်တို့မဆက်လလက်ထက်တဲ့ကကျွန်တော်လည်းဟိုဆေးရုံအောင်စောင့်ဘူးပါဆိုတဲ့အခါကျတော့ဟိုဒီနေ့တည်းလည်းသူတို့ပြောနေကြ public ပေါ့နော် public ဆိုတာပြည်သူဆေးရုံပေါ့နော်အဲ့တော့public ဆိုတဲ့စကလုံးသုံးလိုက်တာနဲ့နိုင်ငံရေးသမားတော်တော်များများကလည်းတင်ထားတဲ့အတွက်ဘလို့ဖြစ်နေလဲဆိုတော့ public ငါတို့ဟာလူမှုတဲ့ကိုသူတို့ကစောင့်ရှောက်ရမယ်ဒီကလူမှုဆေးဝါဆရာဝန်ဒီတော့ငါတို့ကိုစောင့်ရှောက်ရမယ်သူတို့မှာအကုန်ကြည့်တာဝန်ရှိတယ်လို့သူတို့ကမြင်နေတဲ့သဘောရှိတယ်အဲ့တော့ public ဆိုတဲ့အစာဒီနေ့တော့ဗျာကျွန်တော်အမြင်ပြောရရင် government ဆိုတာပတ်သက်ပြည်စုံရင်ချမ်းသာရင်သူပူပေးနိုင်မယ်ပေါ့ဗျာသာမချမ်းသာဘူးဆိုရင် government လည်းမပေးနိုင်ဘူးပေါ့ရဟိုအပြည့်အစုံမပေးနိုင်အဲ့တော့ public ဆိုတဲ့စကလုံးဥစား government ဆေးရုံလို့ပြန်ပြောင်းလိုက်ရင်တော့ကောင်းမယ်လို့ကျွန်တော်ထင်တယ်ဗျဟု
တ်ကဲ့
တော့ဒါဆိုလို့ရှိရင်နည်းနည်းလေးကိုယ့်ဘက်ဒီဘက်ချုပ်ထွေးမှုကနည်းနည်းလေးဟို side line ပေါ့နော် clear လေးဖြစ်သွားမယ်လို့ကျွန်တော်စိတ်ထဲမြင်တယ်ဗျအဲ့လောက်ပါပဲ
ဟုတ်ကဲ့ကိုနေဦးနေကျေးဇူးပါကျွန်တော်တစ်ဆက်သေးပါဒီစနေဘွဲ့အတွက်ဆွေးပြီးတော့ pizza ပေးပို့လာတဲ့လူတယောက်ရှိပါတယ်ကိုဟင်းထက်တယ်ကိုဟင်းထက်ရဲ့စာလေးကိုမန်တန်းအောင်ဖတ်ပြပါအောင်ခင်ဗျ
ဟုတ်ကဲ့ပါရှင်
ကျွန်တော်ဆွေးနွေးလိုတဲ့အကြောင်းအရာကတော့မြန်မာနိုင်ငံကအစိုးရစီအုံများမှာဖြစ်ပျက်နေတဲ့အကြောင်းအရာပေါ်ဖြေရှင်းခြင်းနဲ့ဆရာဝန်တွေနဲ့သူနာပြုရရဲ့လူနာပေါ်ထားရှိတဲ့ဆက်ဆံရေးဖြစ်ပါတယ်တဲ့။တချို့ကောင်းတဲ့ဆရာဝန်တွေရှိတယ်လို့မကောင်းတဲ့ဆရာဝန်တွေလည်းရှိတယ်ဆိုတာကြိုတင်ပြောထားပါရစေတဲ့။မကောင်းတဲ့ဆရာဝန်ဆိုတာဆက်ဆံရေးပိုင်းနဲ့အစီအစဉ်ညံ့ဖျင်းမှုကိုသာပြောရှင်းဖြစ်ပါတယ်။စီအုံမှာမလုံလောက်မှုတွေရှိတယ်ဆိုတာလက်ခံပါတယ်။ဒါပေမဲ့မလုံလောက်မှုအတွက်ဖြေရှင်းပေးရမယ့်လမ်းကြောင်းတွေတည်ဖို့လိုအပ်ပါတယ်တဲ့။ဥပမာအထက်စီအုံအုပ်ကြီးတွေကိုတင်ပြတာမျိုးတကယ်လို့မရခဲ့ဘူးဆိုရင်နဲ့ကိုယ်စီအုံတည်ရှိရာရက်ွက်အတွင်းကပိုက်ဆံရှိတဲ့လူရန်စားတွေစီအကူအညီတောင်းခံတာမျိုးပါတဲ့။အဲ့ဒီအချက်တွေမလုပ်ခဲ့ရသေးဘူးဆိုရင်လုပ်တင်ပါတယ်တဲ့။မလုံလောက်ဘူးဆိုပြီးတော့ညီးနေရုံနဲ့မပြီးပါဘူးတဲ့။ပြည်သူကိုတိုင်မေးပါပြောပေးပါဆိုတာနဲ့တည်းမလုံလောက်ပါဘူးတဲ့။မိမိကိုယ်တိုင်လုံးမသာရနိုင်ပါတယ်ဆေးုံမှာလိုအပ်နေတဲ့ဆေးဝါးနဲ့ဆက်ဆက်လိုအပ်ချက်များကိုဆံဝန်တွေကသိနိုင်ပါတယ်တဲ့နောက်တစ်ခုကတော့ဆက်ဆံရေးပါဆံဝန်တယောက်ဟာဆက်ဆံရေးကောင်းမွန်ရုံနဲ့တင်လူနာများဟာယောဂတဝက်တက်တာလားဆိုတာအပြောမဟုတ်ပါဘူးတဲ့သူကိုယ်တိုင်လက်တွေ့ပါတဲ့လူနာတွေဖက်ကပြောနေချင်တာဖြစ်ပါတယ်တဲ့လူနာများကတော့ကျွမ်းကျင်လူနာများတွေမပါဝင်ဘူးတဲ့ကျွမ်းကျင်လူနာလို့ခေါ်ရတာကတော့ဆေးုံခဏခဏတက်နေတဲ့သူတွေကသာလေဆေးုံအကြောင်းစီးကန်းအကြောင်းသိနိုင်ပါတယ်။ဆရာဝန်သူနာပြုများကလူနာတွေပေါ်ရှင်းပြနေရချင်းတာတဲ့။နေ့စဉ်ဖြစ်ပျက်နေတာကြောင့်မလို့တချို့စိတ်မရှိဖြစ်လာပါတယ်။ပင်ပန်းမှုကြောင့်ဒေါသဖြစ်တဲ့စိတ်ရထွက်ပေါက်အပေါ်လူနာတွေပေါ်ပုံချတတ်ပါတယ်တဲ့။ဒါဟာလူနာတွေအတွက်အလွန်စိတ်တော်ကရောက်စေရပါတယ်။ယောဂဝေဒနာကိုခံစားနေရပြီးတော့မတိနားမလဲရတဲ့အထက်ဆရာဝန်တွေရဲ့အော်ငေါက်ဓာတ်တွေကြောင့်ဆေးုံဆေးပိတ်ခန်းတွေကိုကြောက်တဲ့စိတ်တွေဟာတဲ့မြန်မာနိုင်ငံပြည်သူတွေရဲ့စိတ်ထဲမှာရောက်ရှိလာပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်ခုနပြောလို့ဆေးုံဆေးကန်းတွေမှာသူဖြစ်သူနာပြုတွေကိုကြောက်တဲ့ဆိုတဲ့ဟာတွေကျွန်တော်တို့ဒီပေးစာတွေမှာလည်းရပါတယ်ခင်ဗျာ။ကျွန်တော်ပင်တိုင်းဆွေးနွေးသူတွေကိုပြန်ပြီးအလှည့်ပေးကြပါတယ်ဒေါက်တာမြေဦးအရင်ပေးအလှည့်ပေးအမြင်မေးကြပါလေကျွန်တော်တို့ခုနကဒေါက်တာတက်ကူကလည်းပြောသွားတဲ့အထက်မှာဘတ်ဂျက်ကိစ္စတွေပါလာပါတယ်အဲ့တော့ပြည်သူ့ကျန်းမာရေးစနစ်ပေါ့မြန်မာနိုင်ငံပြည်သူ့ကျန်းမာရေးစနစ်အတွက်ခုအစိုးရ၃ဆင့်ကစူရတက်လက်တက်လာပြီးကျန်းမာရေး၃ဆင့်နဲ့ပတ်သက်လို့ဘယ်လိုများသိထားပါလဲခင်ဗျာ
ကျွန်တော်ဒီ2000ဆိုပေါ့ကျွန်တော်ဆိုးနေလာကစပြီးတော့ကျွန်တော်ဘတ်ဂျက်ကိုလို့လာအရင်ကကျွန်တော်တို့ GDP ရဲ့ကျွန်တော်တို့ thank you ဆန်လာပဲတောင်းတာပေါ့နော်အဲ့ရလေကျွန်တော်လက်ဒီ9နှစ်တည်းမှာကျွန်တော်တို့ကျန်းမာရေးတော့လေခုစားအမှများလာတယ်တော့ဥစားအောင်တော့သုံးနိုင်မှရှိတယ်။ဒါပြီးအားလုံးကိုကျွန်တော်က essential drugs လို့ခေါ်တဲ့အထူးကလိုအပ်တဲ့စီးပွားတွေ၊နောက်ကတော့ဆေးရုံတွေမှာလိုတဲ့ဝန်ထမ်းတွေ၊ခန့်တာတွေ၊ဒါတွေကိုကျန်းမာရေးဝန်ကြီးဌာနနဲ့ဥပဒေရှင်းနေတာပေါ့နော်။ဒါ budget ပိုင်းပေါ့နော်။အဲတော့နောက်ပိုင်းကျွန်တော်ကအခု national health plan ဆိုပြီးတော့အလူလာကျန်းမာရေးစံချိန်ဆိုပြီးဆွဲလာတယ်။အဲ့ဒါကတော့အားလုံးဒီကလမ်းပြီးတဲ့ကျန်းမာရေးပြည်အောင်ရည်စကားတက်တာပြီးတော့ပေါ့နော်။အားလုံးတော့အခမ်းအနားများပါလေသူတက်နိုင်တဲ့ငွေကြေးနဲ့ quality ပြည့်ပါတော့တကယ်အရေးကြီးပါတယ်တက်မှာဆက်ဆံမှုရိုးနဲ့စပြေနဲ့ဖောင်းနေပုံစံမှာရမယ်ဆိုတော့၅နှစ်မှန်ကိန်း၃ခုလို့ဆိုတော့စလုပ်တာပေါ့နော်ဆက်ဆက်ကနေတာစတယ်အဲ့ဒီမှာခုနပြောနေတဲ့ဆံအောင်ရဲ့ဆက်ဆံရေးပိုင်းနော်ဘတ်ဂျက်ပိုင်းဟုတ်ပါပါတယ်အခါကဘယ်လိုဆိုရင်ကျွန်တော် inclusive တောင်းချစ်တဲ့ plan ဆိုပြီးတော့မြို့နယ်ကိုတိုင်းမှာကျွန်တော်ကလူတိုင်းလူတိုင်းပါဝင်တဲ့တောင်းချစ်တဲ့ plan ကိုကျွန်တော်ဆွဲကြမယ်အဲ့ကတော့အခုစနေပြီလေစနေတော့အရင်ကတော့မလုပ်ခဲ့တာမျိုးခုစတယ်ဆိုတော့အဲ့ဒီလေဒေသမှာရှိတဲ့ခုနကျူရှင်ဆရာတွေပဲဖြစ်ဖြစ်လူမှုအထောက်အကူဖြူတယ်ဖြစ်ဖြစ်သူတို့နဲ့ကျွန်တော်တို့မြို့နယ်ဆောင်တွေပေါင်းပြီးတော့တောင်းရှိတဲ့ set plan ကိုဆွဲမှာအဲ့တော့ဒီမှာ budget ကခုနကပူမန်းလေးတွေလည်းပေါ်လာမယ်အစိုးရပေးတဲ့ပတ်စံပါသလိုခုနကဒေါ်နာဆီကနေပေါ့နော်ဒီလိုဒီ building ပြန်စနေ agency တွေရဲ့ဆန်တွေကိုပြန်ဆွဲမှာ၄အဲ့မှာကျွန်တော်စေဝါဖြစ်ခြင်းကကျောင်းထဲ training ပေးတာ service တွေကိုသတ်မှတ်ပြီးတော့ဒီမျိုးထဲမှာ block လို့တလေပေါ့လို့ service ကြီးကပေးမယ်ဒီမျိုးထဲမှာဒီမျိုးတွန်းတော့ကိုဖြစ်နေဒီမျိုးထဲမှာငှက်စားဖြစ်တယ်ဒီမျိုးထဲမှာ cancer ဖြစ်တယ်ဒါတွေကိုဦးစားပေးပြီးတော့သူက essential package of services ဆိုပြီးတော့သူသတ်မှတ်ထားတယ်အဲ့ဒါကဒီနေရာဒေသအတွက်စိုက်နေတဲ့အထူးဦးစားပေးကျန်းမာရေးဦးဆောင်ဝန်ဆောင်မှုများပေါ့နော်ဒီဦးဆောင်မှု90ပြည်မှာအဲ့ဒီဒေသကလူတွေကပြင်းထန်ရှုံနေရတာ basic ဆိုတော့နော်
အဲ့ဒါကအဲ့ဒါက9နှစ်စီမံကိန်းကဘလို့စီမံကိန်းမျိုးနဲ့ဆွဲပြီးလုပ်တာလဲခင်ဗျာကျမကြီးဝန်ကြီးဌာနကလား
ကျမကြီးဝန်ကြီးဌာနကဦးဆောင်ကြည့်တော့ all inclusive ဆိုတာကအဲ့ဒီလေးပါတယ်ညော ethnic set organization ဆိုတဲ့ကျေကူလာကဆိုပြီးရင်တက်ပါအတိုင်းကဒေသတွေမှာဖွဲ့စည်းပြီးသားကျမကြီးဖွဲ့စည်းပါတယ် GBA ပါပါတယ်နောက်ဆိုဆရာကြီးပါပါတယ်ဒါကိုအဆင့်ဆင့်ဆင့်ဆင့်ကျတော့မနေ့က2006ဟုတ်အော်ဒီဝါရီစာပြေလာတာပေါ့နော်ဘူးဒီနေ့ဆောင်းခုနဲ့စက်ပနဲ့ကျွန်တော်ဧပြီလစပြီးအကောင့်တွေပေါ်နေပါပြီအချို့မျိုးတွေကစနေပါပြီအဲတော့ township inclusive township set plan ပေါ့နော်အားလုံးပါဝင်တဲ့ participation ရုပ်နဲ့အဆင့်ပေါ့အဲဒီကစင်မှာဦးလာပြောတဲ့လူတွေပေါ့နော်မကျေနပ်ဖြစ်နေတဲ့လူ
service speed နဲ့ဒီကုန်းကပါဒီ budget ကိုဘယ်လိုညမ်းဆရာလည်းနိုင်နေပါတော့အခုနပြောတဲ့ service နဲ့ဆင်တွေအဲ့ဒီဆင်ကမရောက်သွားသေးဘူ
းဟုတ်ကဲ့ဟုတ
်ကဲ့ဟိုကနားတယ်လို့ရှိပါမယ်အဲ
့တော့ဆူလူရကကျွန်တော်နည်းတန်လေးကိုသိမကွယ်ဘူးဖြစ်နေတယ်ဒေါက်တာမြူရဲ့တန်ကဆူလူရကမြို့နယ်တစ်မြို့နယ်ချင်းလိုက်ရက်ရွာမိပါရက်ရွာလူကြီးတွေပါမယ်ကျမကြီးဌာနပါမယ်အဲ့ဒါကဒီ budget ကိုစီမံဖို့လားမြို့နယ်လိုက်စီမံဖို့လား
မျိုးနဲ့အလိုက်ဆို budget လည်းပါတယ် service လည်းပါတယ်အခုကဝန်ထမ်းတွေကိုပြရလဲပါမယ်ဘုရားတော့ check လုပ်လို့ဘုရားအဓိကတော့မျိုးနဲ့ကျမကြီးဆောင်းကဥဆောင်ပေးရမယ်ပြီးတော့မှတိုက်နဲ့ဆောင်းလေးပါမယ်ဒီကြီးတဲ့ကျမကြီးဒီတော့ silicon က midwatch ကြီးပါမယ် GPD ပါကျွန်တော်တို့ပါမယ်ပေါ့နော် GPD ကတော့ရွာရှိတော့မရှိတတ်ဘူးပေါ့ဗျာမျိုးနဲ့တွေစင်ပါအခုတော့ဒါရောအကုန်လုံးသူကျွန်တော်တို့အ
ဖြစ်ဖြင့
်အဲကျွန်တော်တိုင်းရင်းသားဒေသတွေမှာရှိတဲ့အဲ့ဆိုဒီတော့တော်နေပြီပေါ့ဟု
တ်ကဲ့
သိကြတယ်ဆရာမဘဲမှာကျွန်တော်လုပ်တော့မယ်လေ
ဆရာ
GPD အများစုပါတော့အဲ့ဒီအဓိကကတော့ဗျာကခုနပြောတဲ့ topic budget ပေါ့အဲ့ဒါ government ပို့ဖို့လုပ်ရတယ်လူလူပါတယ်ပေါ့နော်ဒီ topic ဆိုတာလူလူပါတယ် public private partnership ပေါ့အဲ့ဒီပုံစံမျိုးနဲ့ပြောသွားမယ်အောက်ခြေကစပြီးတော့အချက်ကိုစက်တဲ့ကျမကြီးတွေ့ရင်တောင်းလဲလို့ပြီးတော့စတယ်လုပ်နေတယ်ဒါကျွန်တော်သိရသလားပေါ့နော
်ကျွန်
တော်ကိုယ်တိုင်ကတော့တိတိဝင်နေတဲ့ GPD နဲ့ပဲပါတယ်ဒါပေမဲ့တခြားလူတွေလည်းပါနေတယ်ဆိုတာကျွန်တော်သိတော့အခုလို့ဆရာတော့ကျွန်တော်တို့သိချာအောင်မယ်စစ်ပါဗျာ။ဘာလို့ဆိုပြဿနာလေးတွေကဟိုဆရာတက်ကူပြောသွားသလိုပဲလူတွေက traffic ဖြစ်နေတယ်တော်တော်ကြီးကိုသိပြနေတယ်ပေါ့နော်။လူတွေဆက်ဆံရေးအပိုင်းလည်းပါတယ်ပေါ့နော်။ဆရာဝန်တွေရဲ့အဲ့တော့ communication skills တွေအဲ့ဒါတွေပါကျွန်တော် training ပေးရမယ်ပေါ့နော
်။ဒ
ါကြောင့်လည်းကျွန်တော်တို့ကစီးကြောင်းတွေမှာအခု sending machine ဆိုတဲ့ component ကိုစပြီးတော့ကျွန်တော်ဒီနေ့ကစပြီးပြင်မယ်။တောင်းတာတောင်းတာစီးကြောင်းတာတွေကအဲအကုန်လုံးပေါ့နောက်ထပ်နဲ့ generation ဆရာဝန်တွေအကုန်လုံးဟာလူတွေထဲမှာတကယ်ကို qualify ဖြစ်တဲ့ဆရာဝန်တွေဖြစ်ရမယ်။လူတွေနဲ့ဆက်ဆံရေးအသင့်ပေးတဲ့ဆရာဝန်များဖြစ်ရမယ်ဆိုပြီးတော့
ဟုတ်ကဲ့ကျွန်တော်အချိန်လေးနဲ့ဆက်သွားလို့ဒေါက်တက်ကူကအချိန်ပေးချင်ပါတယ်10မိနစ်လောက်ပဲရပါတယ်ဒေါက်တက်ကူကကျွန်တော်ဒီဒုဒုကျမ်းမာရေးနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ပြည်သူ့ကျန်းမာရေးစနစ်နဲ့ပတ်သက်လို့နိုင်ငံတကာနဲ့ရှင်ပြီးတော့ဘာတွေလိုအပ်ချက်ရှိနိုင်လဲအခုဒေါက်တက်ကူရဲ့အကြံဉာဏ်ပြောပါဦ
းဟောတော့မှာတော့ကျွန်တော်ကဘယ်တိုင်းလိုက်မလဲပေါ့နော် American system လိုက်မလား British system လိုက်မလားပေါ့နော် British system မှာတော့အားလုံးကိုစီကဲလူတိုင်းအားလုံးအနကားရမယ်ဟောစဲရတဲ့လက်ဒါပဲစံပါလူလက်ဒါပဲတော့ဝင်ကြီးလက်ဒါပဲအော်လမ်းပြတရာဥသားလဲဒါပဲအဲ့စနစ်ပေါ့နော်အမေရိကကတော့သူကအဲ့လိုမျိုးဆင်းရဲတဲ့လူတွေကိုအဲအစိုးရကနေကြီးစုဆောင်ရှောက်မယ်ပြီးလို့ရှိရင်အဲတတ်နိုင်တဲ့လူတွေကကြတော့အဲဒီ insurance သွားပြီး private system နဲ့သွားရပေါ့နော်ဗမာပြည်ကတော့ဒီဘက်ကိုလိုက်မလဲအဲ့လိုပဲကျွန်တော်တို့စဉ်းစားရမှာပေါ့နော်ဘာအကောင်းဆုံးဖြစ်မလဲဆိုတာစဉ်းစား
မြန်မာနိုင်ငံနဲ့ဘယ်ဟာပိုကိုက်မယ်လို့ထင်ပါလဲဒေါက်တာသက်ကူက
ဒီမှာဒီနေ့တော့လူတွေအားလုံးကတော့အမှန်တိုင်းပြောရရင်တော့လူတို့ရဲ့စန္ဒကတော့သူကတော့အလကားဟာပဲလို့သွားမှာပေါ့အင်္ဂလန်လိုဟာမျိုးပဲဒါပေမဲ့ပြဿနာတစ်ခုရှိတာကလူတွေက tax ကိုအခွန်ကိုမမှန်ပေးရလားဆိုရဟာပေါ့နော်အစိုးရဘက်ကကြည့်တော့လေဒီပတ်စံကိုဘယ်ရရမှာလဲလူတွေကအခွန်မမှန်ဆောင်အမှဒီပတ်စံကအားလုံးကိုကြီးစုနိုင်မှာဖြစ်ပါတယ်
ကျွန်တော်တို့
ဆိုတော့အဲ့ကိစ္စကတော့ဟုတ်ကဲ့
ကျွန်တော်တို့အချိန်လေးဆက်သွားလို့ပါအခုပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာမြင့်ဦးဒေါက်တာတက်ကူကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကပြီးပါခင်ဗျာ
ကလို့သူမဆုမောနဲ့အတူကိုသားညုံစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါ VOA ကလည်းခုထုတ်လင်းပေးခဲ့တဲ့တနအိစာစီစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိအစအဆုံးပြန်ပြီးထုတ်လင်းပေးသွားအောင်ပါခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုမှတင်ငင်ထိုက်ကပြောပြပေးပါဦး
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့ဗီမြို့မှာပြီးခဲ့တဲ့စနေနေ့ကသွေးတဲ့တန်ယူဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြတဲ့လူပြူလူမျိုးရေးဝါဒီတွေရဲ့လူမျိုးရေးခွဲခြားမှုကဆိုးဝါးယုံညံ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတုံ့လုံပြောဆိုရှုတ်ချပါတယ်။အကြမ်းဖက်မှုတွေဖြစ်ပြီးနောက်ပိုင်းပထမဆုံးအခြေဖြစ်သမ္မတကနာမည်တက်ပြီးပြောဆိုတာမှာတော့နာဇီလက်သည့်တွေ KKK တွေနဲ့လူပြူလူမျိုးရေးဝါဒီတွေဟာအမေရိကန်တွေရဲ့တံမိုးထမှုတွေအလုံးကိုလက်တင်မခံတဲ့ရာဇဝတ်မှုကျူးလွန်သူတွေလူရန်ကားတွေလို့ပြောဆိုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံကဂွမ်ကျွန်းကိုဒုံးကျည်နဲ့တိုက်ခိုက်မဲ့အစီအစဉ်ဆိုင်ငံကြောင်းမြောက်ကိုရီးယားအစိုးရသတင်းကကြေညာလိုက်တဲ့အပေါ်ပစိဖိတ်သမုဒ္ဒရာတဲ့ကအမေရိကန်ပိုင်းဂွမ်ကျွန်းမှာရှိတဲ့အစိုးရရာရှိတွေကကြိုဆိုကြပါတယ်။တင်းမာမှုကိုဖြစ်ရှင်းတာမှာစည်ရင်းနှီးမဟုတ်တဲ့နီလန်းမျိုးစုံရှာကြံသုံးပြီးမြောက်ကိုရီးယားဘက်ကအခုလိုဆိုင်ငံလိုက်တာကြောင့်ဂွမ်မှာရှိတဲ့အစိုးရအရာရှိတွေအတွက်အားတက်စရာဖြစ်စေခဲ့ပါတယ်။အမေရိကန်ရဲ့ညာနာပစ္စည်းတွေကိုတရုတ်နိုင်ငံဘက်ကကင်တွယ်ဆောင်ရွက်မှုတွေကိုအမေရိကန်ဘက်ကတရားဝင်စုံစမ်းစစ်ဆေးမှုစတင်ဆောင်ရွက်လာရင်တရုတ်အနေနဲ့နိုင်ငံရဲ့စီးပွားရေးဆိုင်ရာအကျိုးစီးပွားတွေကိုပြက်ပြက်သားသားကာကွယ်သွားမယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့နည်းပညာနဲ့ညာနာပစ္စည်းတွေကိုတရုတ်ဘက်ကခိုးယူနေတယ်ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အမေရိကန်သမ္မတကလက်မှတ်ထိုးညွှန်ကြားထားတာဖြစ်ပါတယ်
တရင်ချင်းချုပ်ကမတင်ခိုက်ကကြညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 kHz 13.33 ညလိုင်းဒိုမီတာ40 kHz 9.30 လိုင်းဒိုမီတာ48 kHz 6.85 ကလိုင်းဒိုမီတာ50 kHz 9.99 နဲ့လိုင်းလမီတာ190 kHz 15.95ရောကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လမ်းပါစေရှင်
This program has come to you from the Voice of America, Washington.